to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် View American တိုင်ရဲ့2018ခုနှစ်စက်တင်ဘာလ14ရက်တောက်ကြနေညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီညအစီအစဉ်တွေကိုတောင်းရင်တင်ဆက်ပေးသွားပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ American ပြည်အစုရှေ့ဘက်ခြမ်းမြောက်ကယ်လန်နာပြည်နယ်ကို Florence Hurricane မုန်တိုင်းဒီနေ့ပဲစတင်ဝင်ရောက်လာနေပါပြီရိုက်တာသတင်းတောက်နှစ်ယောက်ကိုထောင်နဲ့ဆင်ရဲချခဲ့တဲ့ပေါ်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကာကွယ်ပြောဆိုလိုက်တဲ့အတွက်အမေရိကန်ကဝေဖန်လိုက်ပါတယ်ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့တူကြီးညာပြီးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမယ့်သတင်းလှော်တွေမှာတော့ဟာသာတိယုဆောင်အောင်ရင်ထွေးတည်ဆုံးမှုနဲ့ပတ်သက်ပြီးအစ်စ်မြင့်ဥပဒေအရာချမ်းတချို့ကိုအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကအရေးယူလိုက်တာကြောင့်တရားစီရင်ရေးအပေါ်လူလူရဲ့ယုံကြည်မှုပြန်ရလာစေနိုင်တဲ့အစပြုလှုပ်ဆောင်မှုအဖြစ်ဥပဒေပညာရှင်တွေကကြိုဆိုပါတယ်
အခုဒီသာသာပြုတ်တော့အောင်ရွှေเนาะလူမဆန်စွာတပ်ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့
တရားလွှတ်တော်ရှင်နေဦးရောဘတ်ဆန်အောင်ပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီအကြောင်းနဲ့ဒီမန္တလေးမြို့မှာဖြစ်ပျက်နေတဲ့အကြမ်းဖက်လူရဲမှုတွေကိုဆွေးနွေးဖြေရှာဖို့ကျင်းပမယ်လူမှုတွေ့ဆုံပွဲကိုတိုင်းဒေသကြီးဆိုရစီကအကြောင်းပြန်ချက်မရတာကြောင့်ရပ်ဆိုင်းထားရတဲ့အကြောင်းလာမယ့်ရာပြည့်ရွေးကောက်ပွဲ2020မှာကျင်းပမယ်ရွေးကောက်ပွဲအတွင်း NLD ပါတီကိုလူမှုထောက်ခံမှုဘလောက်ရှိမလဲဆိုတာစမ်းသပ်မဲ့ရွေးကောက်ပွဲဖြစ်လိမ့်မယ်လို့နိုင်ငံရေးလေလာသူတချို့ကတုံ့တက်လိုက်တဲ့အကြောင်းစရတဲ့သတင်းလှော်တွေကိုတင်ဆက်ပေးသွားမှာပါအပတ်စဉ်ကဏ္ဍတွေမှာတော့အမျိုးသမီးရေးရာသိပ္ပံနဲ့နည်းပညာကဏ္ဍနဲ့တုဒ္ဒဆောင်နဲ့ American တခွင်စရကိုနားဆင်ရဖို့ရှိပါတယ်ဒီစီစဉ်တွင်မတင်ဆက်ခင်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင
်အမေရိကန်ပြည်အစိုးရရှေ့ဘက်ခြမ်းမြောက်ကယ်လန်နာပြည်နယ်ကမ်းရိုးတန်းကို Florence Hurricane မုန်တိုင်းဒီနေ့စောပိုင်းစတင်ဝင်ရောက်လာရကအသက်အန္တရာယ်ဆိုးရွားလောက်တဲ့အထိရေတွေတက်လာနေသလိုလေပြင်းနဲ့မိုးသီးထန်မှုတွေကြောင့်အဆောက်အဦတွေထိခိုက်ပျက်စီးမှုတွေနဲ့လည်းကြုံရပါတယ်အမြင့်ဆုံးလေတန်းနှုန်းတစ်နာရီကီလိုမီတာ90နဲ့ဝယ်လင်တန်မြို့အရှိဘက်10ကီလိုမီတာလောက်ကွာရိန်းစဗေးမြို့နီးကုန်းတွင်းပိုင်းကိုဝင်ရောက်လာတဲ့မုန်တိုင်းဟာမိုးသက်လေပြင်းကျစဉ်တနအီကိုလေတိုက်နှုန်း150ကီလိုမီတာထိရှိကြောင်းလည်းအမျိုးသားဟာရီကိန်းမုန်တိုင်းဌာနကပြောဆိုထားပါတယ်ဖလော်ရင်ဟာရီကိန်းကိုပြင်းအဆင့်တရှိတဲ့မုန်တိုင်းဖြစ်အဆင့်လျှော့ချလိုက်ပြီးမလဲထိခဲ့ပျက်စီးနိုင်တဲ့အထိအန္တရာယ်ရှိနေစေဖြစ်ကြောင်းလည်းမိုးလေဝသချွန့်ချင်သူတွေသတိပေးနေတာပါမြောက်ကယ်လန်နာပြည်နယ်အုတ်ချုပ်ရည်မှုရိုက်ကူပါကတော့မုန်တိုင်းကြောင့်ထိခဲ့ပျက်စီးမှုတွေကြီးမားနိုင်တဲ့အကြောင်းသတိပေးထားပါတယ်ဖလော်ရင်ဟာရီကိန်းစတင်ဝင်ရောက်လာချိန်မှာပဲမြောက်ကယ်လန်နာမှာလက်ဆင့်မီပြတ်တမှုကြောင့်သူ5သိန်းလောက်ထိရှိနေပြီဖြစ်တဲ့ကြောင်းလည်းတာဝန်ရှိသူတွေကပြောဆိုထားပါတယ်။တမန်ဝင်နယူဘန်မြို့မှာလည်းအိမ်နေတဲ့ရေတွေဝင်လာနေတဲ့အတွက်အရေးပေါ်ကယ်ဆယ်ရေးအကူအညီတောင်းခံတဲ့တယ်လီဖုန်းဆက်သွယ်မှု150ကျော်ရှိခဲ့တဲ့ကြောင်းလည်းဒေသခံအန္တရာယ်တွေပြောဆိုထားပါတယ်။အကူအညီလိုသူတွေကိုပြည်အောင်စုအရေးပေါ်ကယ်ဆယ်ရေးဌာနဖီမာကကယ်ဆယ်ရေးတွေအကူအညီဖို့အသင့်ပြင်ထားတဲ့ကြောင်းလည်းပြောဆိုထားပါတယ်။အရေးပေါ်အကူအညီစောင့်ဆိုင်းနေတဲ့အချိန်မှာတော့နေအိမ်ပိုင်းမှာပြောင်းရွှေ့နေထိုင်ကြဖို့လည်းသတိပေးထားတဲ့ကြောင်းအန္တရာယ်တွေကပြောပါတယ်
။အင်အားပြင်းတိုင်ဖုန်မုန်တိုင်းမှန်ကွတ်ဟာလှမ်းမဲ့စနေမနေ့ပိုင်းမှာဖိလစ်ပိုင်နိုင်ငံကိုဝင်ရောက်မယ်လို့ခန့်မှန်းရတဲ့အတွေ့အကြုံတွေကနေကြိုတင်ပြင်ဆင်နေပါတယ်။ဖိလစ်ပိုင်မြောက်ပိုင်းကအထူးကကျွန်းကြီးဖြစ်တဲ့တန်နေချီတဲ့အိမ်တွေရှိရာလာစွန်ကျွန်းပေါ်ကကျွန်းစီးပွားရေးလုပ်ငန်းတွေနဲ့လူနေအိမ်တွေမှာနောက်ဆုံးကြိုတင်ပြင်ဆင်မှုတွေလုပ်ခဲ့ကြတာပါ။မုန်တိုင်းကြောက်ချိန်မှာတနအီလီတိုက်နှုန်း225ကီလိုမီတာလောက်ထိရှိနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။အချင်း900ကီလိုမီတာရှိတဲ့တိုက်ဖုန်းမုန်တိုင်းမန်ကော့ဖြတ်တန်းသွားရာလမ်းတစ်လျှောက်ကအဆောက်အုံတွေစီးပွားရေးလုပ်ငန်းတွေပျက်စီးသွားနိုင်တယ်လို့လည်း IFRC လို့ခေါ်တဲ့နိုင်ငံတကာချက်ချီနေအဖွဲ့နဲ့လာချမ်းနေအဖွဲ့ကဒီကနေ့မှကြေညာချက်ထုတ်ပြီးတော့ခန့်မှန်းပြောဆိုထားပါတယ်။တိုက်ဖုန်းမုန်တိုင်းဝင်ရောက်တိုက်ခတ်မဲ့ပုံရှိတဲ့ဒေသတွေကအပြည့်အစီတွေကိုအကဲဖြတ်ဖို့နဲ့အခြေအနေတွေတည်ငြိမ်သွားတဲ့အချိန်မှာအကူအညီတွေချက်ချင်းပေးရနိုင်ဖို့ဖိလစ်ပိုင်ချက်ချင်းတွေကကြွန့်ကျင်သူတွေကိုလည်းဆီလုပ်ထားပါတယ်။မုန်တိုင်းအနေနဲ့အကြရောက်နိုင်ဆုံးဒေသတွေမှာလူပေါင်း၄သန်းကျော်နေထိုင်နေပြီးမနေ့ကြတာပြင်းနေမှာတော့ထောင်နဲ့ချီတဲ့လူတွေကိုဖိလစ်ပိုင်တာဝန်ရှိသူတွေကဘေးလွတ်ရာစပြီးရွှေ့ပြောင်းပေးခဲ့ပါတယ်။
ကျေပဝါရနဲ့ရွှေပြောင်းချေချနေထိုင်သူတွေကြားဆက်နွယ်မှုနဲ့ပတ်သက်တဲ့အငင်းပွားစရာအစီရင်ခံစာပေါ်အမေရိကန်ဆွေရကပြန်လည်စဉ်းစားသုံးသပ်ဖို့အမျိုးသားလူညွန့်ရေးဆိုင်ရာအရာရှိဟောင်းတချို့ကတိုက်တွန်းလိုက်ကြပါတယ်။အမေရိကန်မှာအကျန်းဖက်ဝါရီရဲ့တိုက်ခိုက်မှုအများစုဟာရွှေပြောင်းချေချနေထိုင်သူတွေကြောင့်ဖြစ်ရတဲ့သဘောမျိုးအစီရင်ခံစာကလွဲမားတဲ့အမြင်တွေဖြစ်စေတယ်ဆိုပြီးပြန်လည်သုံးသပ်ဖို့တိုက်တွန်းထားတာပါ။ရှင်နေရုပ် Jeff Sessions အမိမေလူညွန့်ရေးဝန်ကြီး Christian Nielsen တို့ထံပေးပို့တဲ့တိုက်တွန်းစာကိုပူးတွဲရေးသားသူတွေထဲမှာတော့အမျိုးသားထောက်လှမ်းရင်ချဲရေးမှုဟောင်း James Clapper အကျန်းဖက် ဝါဒရေးရအင်ပြီးရရှိအောင် Richard A. Clark တို့လည်းပါဝင်ကြပါတယ်။အမေရိကန်မှာဖြစ်တဲ့အချမ်းဖက်ဝါဒရေးရတိုက်ခိုက်မှုအများစုမှာရွှေ့ပြောင်းအခြေချနေထိုင်သူတွေသူတို့ရဲ့မိသားစုဝင်အမေရိကန်နိုင်ငံသားတွေမှာတာဝန်ရှိတဲ့သဘောပြုနားလည်မှုလွှမ်းမအောင်ဖော်ပြထားတဲ့အကြောင်းလေးအဓိကနိုင်ငံရေးပါတီနှစ်ခုဖြစ်တဲ့ Republican နဲ့ Democratic Party အစိုးရတွေလက်ထက်တာဝန်ယူခဲ့ကြဘူးတဲ့အရာရှိ18ယောက်ရဲ့ပူးတွဲစာမှာဖော်ပြထားတာပါ။အချက်လက်ဆန်စစ်ချက်တွေနဲ့ကိုရီးအတွေ့အကြုံတွေရလွန်ခဲ့တဲ့15နှစ်အတွင်းအချမ်းဖက်ဝါဒီတွေရဲ့လှုပ်ရှားမှုတွေနဲ့နိုင်ငံခြားသားဖြစ်မှုတို့ကြားဆက်နွယ်မှုရှိတဲ့အထောက်အထားမတွေ့ရတဲ့အကြောင်းလည်းပြောဆိုထားပါတယ်
။အမေရိကန်ပြည်ထောင်စုဘော့စတန်မြို့မြောက်ဘက်ကမြို့သုံးမြို့မှာမနေ့ကြာရက်ပိုင်းညနေပိုင်းကအိမ်သုံးသဘာဝဓာတ်ငွေပိုက်လိုင်းတွေအချိန်အတော်များများပေါက်ကွဲပြီးမိလောင်ခဲ့တာကြောင့်ဆယ်ကျော်သက်လူငယ်တယောက်သေဆုံးသွားပါတယ်။မိလောင်ပေါက်ကွဲနေတဲ့အိမ်တစ်ခုကမိခိုးခေါင်းနိုင်သူ့ရဲ့ကားပေါ်ပြုတ်ကျလို့အသက်18နှစ်အရွယ်လီယိုနယ်ရွန်ဒွန်သေဆုံးခဲ့တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အခြားလူ12ဦးတို့လည်းထိခိုက်ဒဏ်ရာရတွေရသွားတယ်လို့အနာပိုင်းတွေကပြောပါတယ်။မိတောက်မီလီယံတွေမိခိုးတွေကြောင့် Lawrence Andover နဲ့ Not Andover မြို့ပေါ်ဘာမှမမြအောင်မဲမောင်နေပြီးဒါဇင်နဲ့ချီတဲ့အိမ်တွေလည်းပျက်စီးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ Not Andover မြို့တာဝန်ရှိသူတို့ကဒီအခြေအနေတွေကကြောက်စရာကောင်းပြီးတော့လူတွေကိုဖြစ်နိုင်ရင်သူတို့အိမ်ထဲကဓာတ်ငွေပိုက်လိုင်းတွေကိုပိတ်ထားပြီးထွက်လာကြဖို့အကြံပြုထားပါတယ်။ Gas ဓာတ်ငွေတွေပေးနေတဲ့ဒေသခံကုမ္ပဏီကတော့ဓာတ်ငွေပိုက်လိုင်းတွေကိုပိတ်ထားတဲ့ PR တွေ short ချနေပြီဆိုပေမဲ့ဝန်ဆောင်မှုပေးနေတဲ့ပိုက်လိုင်းအားလုံးကိုပိတ်ပစ်ဖို့အချိန်တော်ကြာနိုင်တယ်လို့ပြောပါတယ်။
ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553တို့ညလိုင်းဒိုမီတာ25 kHz 1783တို့ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့ရိုက်တာသတင်းဌာနကမြန်မာသတင်းတောင်နှစ်ယောက်ကိုထောင်နဲ့စီရင်ချက်ချခဲ့တဲ့အပေါ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆဆုကြီးကကာကွယ်ပြောဆိုလိုက်တဲ့အတွက်အမေရိကန်ကဝေဖန်လိုက်ပါရဲ့ရိုက်တာသတင်းတောက်တွေကိုနိုင်ငံတော်လျှို့ဝှက်ချက်အုပ်တွေချုပ်ဖောက်မှုအရတရားရုံးကအပြစ်ပေးခဲ့တာဖြစ်ကြောင်းဗီယက်နမ်နိုင်ငံမှာကျင်းပတဲ့ကမ္ဘာစီးပွားရေးဆိုင်ရာနေနော့ဖလေဝဲမှာဒေါ်ဆဆုကြီးမှတ်ချက်ပေးပြောဆိုခဲ့တာလက်ခံနိုင်ချက်မရှိတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကမနေ့ကကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာပါ
We are certainly aware of Aung San Suu Kyi's comments about the reporters. We are deeply disappointed by the verdict that
Aung San Suu Kyi met with the journalists on Chatia Yao and the reporter Ko Alon and Ko Cho So Lu who are in the case of Alon's sympathy and the reporter Niao Ko chuan che mishi bian lut pibo American ga chou ban da ma phit de lu tia yong song phet che ya Myanmar nang ma de rin lat lwet khun ni twe min ho thauk sia phit ya de chao American nang jai win thana pyo kwin ya hat tan no le pyo so twa da ba Aung San Suu Kyi ye met che saka တော်များကိုလက်မခံနိုင်ကြောင်းလည်းပြောဆိုခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးနီကီဟဲလီကလည်းဒင်းနောက်နှစ်ယောက်ကိုစင်ချက်ချတဲ့ပေါ်ဒေါ်အောင်ဆက်စုကြည်ကာကွယ်ပြောဆိုခဲ့တာမယုံနိုင်စရာဖြစ်ရတဲ့အကြောင်း Twitter လူမှုကွန်ရက်ကနေမနေ့တုန်းကပဲပြောဆိုလိုက်တာပါ။
တောင်နဲ့မြောက်ကိုရီးယားနဲ့နိုင်ငံပူးတွဲဆက်ဆံရေးယုံတယုံကိုမြောက်ကိုရီးယားနိုင်ငံကေဆောင်းမြို့မြောက်ဖက်မှာဒီကနေ့စတင်ဖွင့်လှစ်လိုက်ပါတယ်။ရှေ့သတင်းမှာတဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းမြောက်ကိုရီးယားနိုင်ငံပျုံယမ်းမြို့ကိုတွားရောက်မဲ့အခီးစဉ်မတိုင်ခင်နှစ်နိုင်ငံဆက်ဆံရေးပိုးပြီးတော့နေဆက်ကောင်းမွန်လာနေတာနဲ့အမျှအခုဆက်ဆံရေးယုံကိုဖွင့်လှစ်လိုက်တာပါ။ဒီနေ့အတွင်းနှစ်နိုင်ငံပြန်လည်သူစီရေးကြိုပမ်းမှုတွေထဲမှာတည်ယုံဖွင့်လှစ်မှုကနောက်ဆုံးတိုးတက်မှုခြေလှမ်းတစ်ရပ်ပါ။ဒီဆက်ဆံရေးယုံဟာကိုရီးယားနှစ်နိုင်ငံအတူလက်တွဲပြီးတော့တာယာဘွားပြောရေးဆောင်ရွက်ရာမှာအထောက်အကူဖြစ်စေလိမ့်မယ်လို့တောင်ကိုရီးယားရဲ့နှစ်နိုင်ငံပေါင်းစည်းရာဝန်ကြီးချိုမြောင်ဂျွန်းကပြောပါတယ်ဒီနှစ်ထဲမြောက်ကိုရီးယားကောင်ဆောင်နဲ့တတိယအကြိမ်ထိပ်သီးတွေ့ဆုံမှုအတွက်လာမယ့်အင်္ဂါနေ့ကျရင်မြောက်ကိုရီးယားကိုတောင်ကိုရီးယားသမ္မတမွန်သွားမယ်ခီစဉ်မတိုင်ခင်ရက်ပိုင်းမှာပဲအခုရုံးတစ်ကိုဖွင့်လှစ်လိုက်တာပါမြောက်ကိုရီးယားအရေးနဲ့ပတ်သက်လို့ဒီသတင်းမှအစောပိုင်းတုန်းကလည်းမြောက်ကိုရီးယားကိုနျူကလ িয়ার လက်နက်အစီအစဉ်တွေဆွံ့လွှတ်ဖို့အတွက်အမေရိကန်အစိုးရကဥဆောင်နှချတင်သွင်းတဲ့အကြောင်းသမ္မတမွန်ကသူ့အစိုးရအဖွဲ့ကိုပြောဆိုခဲ့ပါသေးတယ်
ပင်ကတ်တီထဲချုပ်အလုသမားတွေကိုအစိုးရကလောက်ခလာစာတွန်းမြင့်ပေးဖို့ကမ်းလှမ်းချက်ကိုအလုသမားတပ်မကတွေဘက်ကပယ်ချလိုက်ကြပါတယ်ဒီဇင်ဘာလမှာစတင်အသက်ဝင်မဲ့အနည်းဆုံးလောက်ခလာစာတစ်လကို63ဒေါ်လာကနေ95ဒေါ်လာထိတွန်းမြင့်ပေးမဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့ဒီနေ့ပဲအလုသမားတွေတကံမျိုးတော်မှာလမ်းတွေပေါ်မှာဆန္ဒပြကြတာပါလာစာတပ်မချက်အသေးဟာမျက်တပ်မှုမရှိတဲ့အတွက်လက်မခံနိုင်တဲ့အကြောင်းနဲ့အလုသမားတွေကိုခေါင်းပုံဖြတ်ရရောက်တဲ့အကြောင်းနဲ့အလုသမားတပ်မကခေါင်းဆောင်တွေကပြောဆိုခဲ့ပါတယ်အလုသမားတပ်မကတွေဘက်ကတော့အဖွဲ့ဝင်အလုသမားတွေအတွက်အနည်းဆုံးလောက်ခလာစာတစ်လကိုဒေါ်လာ180ရဖို့လိုလားနေကြတာပါထဲချုပ်လုပ်ငန်းတွေမှာအလုသမားကဈေးပေါ်တဲ့အတွက်လဲဘင်္ဂလားဒေ့ရှ်နိုင်ငံကအသိဝင်နိုင်တဲ့အဝတ်ထည်ထုတ်လုပ်မှုကမ္ဘာပေါ်မှာအများဆုံးနိုင်ငံဖြစ်နေလဲရပ်တည်နေတာပါဒါပေမဲ့လဲ2013ခုနှစ်မှာတုန်းကအထက်ရှိတဲ့ကုန်တဲ့တစ်ခုပြုချက်ရာက ထဲကျော်လူသား1100ကျော်သေဆုံးခဲ့ရပြီးတဲ့နောက်အန်ဒီယားရှိတဲ့လုပ်ငန်းဝင်အခြေအနေကိုအများကအာရုံစိုက်လာခဲ့တယ်လို့လုပ်ငန်းဝင်ဘေးအန္တရာယ်ခင်ရှိစောင့်ကြည့်စစ်ဆေးမှုတွေလည်းရှိလာခဲ့ပါတယ်။အလုပ်သမားတမကာတွေကတော့အလုပ်သမားတွေအတွက်လောက်ခလာစွာတုံ့ပြန်ရေးနှစ်တော်ကြာကလေးကဆန္ဒပြတောင်းဆိုနေကြတာလည်းဖြစ်ပါတယ်
။လိမ့်မိုင်းဆိုင်ရာမတော်မတရားလုပ်ခဲ့တဲ့ဆိုပြီးဆွဆွဲခံထားတဲ့ American Roman Catholic ဂိုင်းချုပ်ဆရာတော်ရဲ့နှုတ်ထွက်စာကိုပို့ဟန်မင်းကြီး Francis ကလက်ခံလိုက်ပါတယ်။ West Virginia ပြည်နယ်ကဂိုင်းအုပ်ဆရာတော် Michael Bransfield ကိုဗာတီကန်နန်းတော်ကစုံစမ်းစစ်ဆေးတော်မှာပါ။ကမ္ဘာနိုင်ငံအတော်များများက Catholic Christian ဘုရားကျောင်းတွေကိုလှုပ်ခတ်စေခဲ့တဲ့ဒီအရှုပ်တော်ပုံနဲ့ပတ်သက်ပြီးတော့စဉ်းစားသုံးသပ်ဖို့ American Church ထိပ်တန်းခေါင်းဆောင်တွေနဲ့ပို့ဟန်မင်းကြီးတို့တွေ့ဆုံပြီးမှပဲဂိုင်းအုပ်ဆရာတော် Bransfield အခုလိုနှုတ်ထွက်လိုက်တာပါအမေရိကန်ဖျားကျောင်းတွေရဲ့ခေါင်းဆောင်ယဟန်အမတ် Daniel Dinardo ကဒီတွေ့ဆုံမှုကအပြန်အလှန်အကျိုးဖြစ်ထွန်းစေတဲ့တွေ့ဆုံမှုဖြစ်တယ်လို့ပြောပါတယ်ဒါပေမဲ့လည်းအမေရိကန်ဖျားကျောင်းတွေဘက်ကရှေ့ဆက်ပါဆက်လုံမလဲဆိုတာကိုတော့ပြောဆိုသွားခြင်းမရှိပါဘူး1980ပြည့်လွန်နှစ်တွေတုန်းကဆက်ကျော်တက်အရွယ်လူငယ်တွေနဲ့ကျန်းစာတင်ကြောင်းလာတက်ခဲ့ကြတဲ့ခရီးရန်ဘုန်းတော်ကြီးငယ်လေးတွေကိုအမေရိကန်ယဟန်အမတ် Theodore McCricket ကလိမ့်မိုင်းဆိုင်ရာမတော်မတရားလုပ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေထွက်လာပြီးတဲ့နောက်ဒီအပြုတ်မှုနဲ့ပတ်သက်ပြီးတော့အရေးယူလုပ်ကံမှုပြက်ကွက်ခဲ့တဲ့အတွက်ဆိုပြီးပိုယဟန်မင်းကြီးကိုနှုတ်ထွက်ဖို့အမေရိကန်ဆိုင်ရာဗာတီကန်တပ်မဟောင်းကာလိုမာရီယာဗက်ဂိုကပိုယဟန်မင်းကြီးကိုတောင်းဆိုထားပါတယ
်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်ပေးပါမယ်ဟာတာတိယုတ်ဆောင်အောင်ရင်ထွေးတည်ဆုံမှုနဲ့ပတ်သက်ပြီးအစ်င့်မြင့်ဥပဒေအရာဒဏ်တချို့ကိုအာဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကအရေးယူလိုက်တာကြောင့်တရားစီရင်ရေးအပေါ်လူလူရဲ့ယုံကြည်မှုပြန်ရလာစေနိုင်တဲ့အစပြုလှုပ်ဆောင်မှုတစ်ခုဖြစ်ဥပဒေပညာရှင်တွေကကြိုဆိုကြပါတယ်။ဒါပေမဲ့လည်းတရားစီရင်ရေးကိုမထီမဲ့မြင်လုပ်နေတဲ့လုပ်ရက်တွေကိုဒီထက်ပိုပြီးထိထိရောက်ရောက်ကင်တွယ်ဖို့လိုအပ်မယ်လို့အကြံပြုပြောဆိုပါတယ်။ VOA သတင်းတော့ကိုကောင်းဆန်ဟင်းကတင်ပြပေးပါမယ်။
အခရီးလိုက်ဆိုင်မှုတိုက်ဖျက်ရေးဥပဒေနဲ့အမှုဖွဲ့အရေးယူထားသူတွေထဲမှာရန်ကုန်တိုင်းဒေသကြီးဥပဒေချုပ်ဦးဟန်ထူးလဲပါဝင်တဲ့အတွက်အနေဒီအစိုးရလက်ထက်မှာတရားရေးမှန်တိုင်ကရာထူးအမြင့်ဆုံးဥပဒေအရာရှိတဦးကိုအရေးယူလိုက်တာဖြစ်တဲ့အကြောင်းပြည်တွင်းသတင်းစာတွေမှာရေးသားထားပါတယ်။ဦးဟန်ထူးနဲ့အတူရန်ကုန်တိုင်းဒေသကြီးဥပဒေအရာရှိနဲ့ရန်ကုန်အစီပိုင်းခရိုင်ဥပဒေအရာရှိတွေအပါအဝင်စုစုပေါင်း6ဦးကိုအရေးယူလိုက်တာဖြစ်ပါတယ်။တေဥ်ဆောင်အောင်ရဲထွေးတည်ဆုံတဲ့အမှုရုပ်သိမ်းခွင့်ပြုတဲ့ကိစ္စမှာလက်ငွေနဲ့တစိုးလက်ဆောင်တွေရယူပြီးတရားလိုပြတက်တည်တွေကိုတမင်ပေါ်ပေါ်ရော့ရော့စစ်ဆေးတယ်။တရားခံတွေပြည့်မှုကျူးလွန်ကြောင်းတရားလိုပြတက်တည်တွေကထွက်ဆိုနိုင်ခြင်းမရှိတဲ့အခြေအနေဖြစ်အောင်ဖန်တီးခဲ့တယ်။ဒါကြောင့်အရေးယူနိုင်ရေးဆောင်ရွက်လျက်ရှိတယ်လို့အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီလိုအရေးယူဆောင်ရွက်တာကိုဥပဒေပညာရှင်တွေကကြိုဆိုကြပါတယ်။တရားလွတ်တော်ရှင်နေဦးတော်ပဲဆောင်းအောင်ကအခုလိုပြောပါတယ်။
ဒီလိုလှုပ်လိုက်တဲ့အတွက်တရားစီရင်ရေးအပေါ်မှာပြည်သူတွေရဲ့ယုံကြည်ကိုးစားမှုကမြင့်မားလာမယ်။မှတ်တမ်းမှုတွေလည်းကြီးထွားလာမယ်။အဲ့လိုပဲကျွန်တော်တို့ကမြင်တဲ့အတွက်ဒါကိုကြိုးဆိုပါတယ်။ပြည်ဒီရောက်ရောက်ဟန်တားလောက်တဲ့စံပြနမူနာပြစ်ဒဏ်ကြီးကိုပေးဖို့လည်းလိုတယ်လို့ပဲကျွန်တော်တင်ပြချင်ပါတယ
်။ဒီအမှုကိုရုပ်သိမ်းခွင့်ပြုလိုက်တဲ့တရားရုံးဆုံးမချက်ထွက်လာပြီးတဲ့နောက်အများပြည်သူကြားမှာအပြင်းအထန်ဝေဖန်ပြောဆိုတာတွေထပ်ပေါ်ခဲ့ပါတယ်။သမ္မတဦးဝင်းမြင့်ကိုရိုင်ကအမှုကိုနမနဲ့တကွာအတိအကျဖော်ပြပြောဆိုတာမဟုတ်ပေမဲ့လည်းမြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ဟာတိတ်ဆောင်းပြိုလဲနေတဲ့အခြေအနေကိုရောက်နေပြီးတသက်လုံးမှမကြားဘူးခဲ့တဲ့တရားရုံးဆုံးမချက်တွေကိုကြားနေရတာကြောင့်ဒါတွေကိုပြန်လည်တက်မှတ်ဖို့အတွက်အစစ်စစ်တာဝန်ယူမှုတာဝန်ခံမှုနဲ့လှုပ်ဆောင်သွားကြဖို့ဇူလိုင်လကုန်ပိုင်းကတိုက်တွန်းခဲ့ပါတယ်။အခုဥပဒေရေးရာဝန်ထမ်းတချို့ကိုအရေးယူလိုက်တာနဲ့ပတ်သက်ပြီးမြန်မာနိုင်ငံအဂတိလိမ့်ဆိုင်မှုတိုက်ဖျက်ရေးကော်မရှင်ပြောရေးစုခွင့်ရှိသူဦးကျော်စိုးကအခုလိုပြောပါတယ်။
လောလောဆယ်တော့ကျွန်တော်တို့ဒုဝနာနယ်မြေရဲစံမှာတော့ကျွန်တော်တို့ကဒါအမှုဖွင့်ပြီးတော့မှအရေးယူထားပါတယ်။နော်ဟိုဒီ6ရောက်လုံးနဲ့ကျွန်တော်တို့ထိန်းသိမ်းထားပါတယ်ခင်ဗျာ။အဲဆက်ပြီးတော့ကျွန်တော်တို့တိုင်းဒေသကြီးတရားထွတ်တော်မှာကျွန်တော်တို့တရားဆက်တင်ဖို့ဆက်သက်ဆောင်ရွက်နေပါတယ်ခင်ဗျာ
။အရေးယူခင်ရတဲ့ဥပဒေပညာရှင်တွေနဲ့တရားဥပဒေစိုးမိုးရေးလှုပ်ဆောင်သူတွေဘက်ကအမှုနဲ့ပတ်သက်ပြီးလက်ငွေဘလောက်ရယူခဲ့တယ်ဆိုတာအဂတိလိုက်ဆိုင်မှုတိုက်ဖျက်ရေးကော်မရှင်ကထုတ်ပြန်ချက်မှာအတိအကျဖော်ပြမှာထားပါဘူး။ပြည်တွင်းသတင်းတွေမှာတော့အစစ်အစင်လက်ယူခဲ့တဲ့ငွေပေါင်းဟာ7,900ကျော်တိရှိတယ်လို့ဖော်ပြပြီးဒီပမာဏနဲ့ပတ်သက်လို့လည်းအငြင်းပွားမှုတွေရှိနေပါတယ်။ဒီအမှုနဲ့ပတ်သက်လို့တရားဥပဒေရေးရာဝန်ထမ်းတချို့ကိုအရေးယူလိုက်ပေမဲ့ရှေ့ဆက်ပြီးထိရောက်အောင်လုပ်ဆောင်ဖို့လိုမယ်လို့တရားလွတ်တော်ရှင်နေဦးရောဘတ်ဆန်အောင်ကပြောပါတယ်
။အခုဒီဟာတာတရုတ်ဆောင်အောင်ရေးထွေးနော်လူမဆန်စွာတပ်ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပေါ်ပေါက်လာတဲ့တရားစီရင်ရေးအခြေအနေကတရားလွတ်တော်ရှိနေကနေမှသမ္မတဖြစ်သွားတယ်သမ္မတကြီးဖြစ်သွားလို့အဲ့လိုပဲသမ္မတကြီးမတိသေးတဲ့မြုပ်ွယ်နေတဲ့အောက်ခြေမှာမြုပ်ွယ်နေတဲ့ အမှုတွေလည်းအများကြီးရှိတယ်နော်အဲ့ဒီအရာတိုင်စာသိမ်းရိုက်မှမြေမြုပ်ခံထားလို့နော်စွန့်မတွက်လည်းရပဲနဲ့မြေမြုပ်ခံထားရတဲ့တိုင်စာတွေအောက်မှာပြိနေလို့ပါအဲ့တော့ဒီလိုအရာကဘာလဲဆိုတော့တိုင်စာကိုအကောင့်ထဲမပေါ်ဘူးဗျဌာနဆိုင်ရာတွေမှာဖြစ်နေတာတိုင်စာလိုင်းအရင် policy အတိုင်းပဲတိုင်မှာချိန်ပြစ်စာဆိုချင်းနဲ့ပြည့်ဆိုပြီးတော့ပေါ်ထုတ်မှုမရှိလို့အခုလိုကြီးကြီးမားမားဟိုးလေးတကျော်ပြဿနာကြီးကသမရတည်သွားလို့ပေါ်လာတာမဟုတ်ရင်အောက်ခြေမှာပဲဖုံးဖုံးဖိပြီးနေရက်မြုပ်သွားနိုင်ပါတယ်သေတဲ့လူလည်းသေလွတ်တဲ့လူလည်းလွတ်နေတရားစီရင်ကိုပြည်သူတွေအထင်မြင်သိခံရအောင်လုပ်တာအဲ့တော့အခုတော့
အကတိလိုက်စားမှုတိုက်ဖက်ရေးကော်မရှင်ပြောရေးဆိုခွင့်ရှိသူဦးကျော်စိုးကတော့ဥပဒေနဲ့အညီတိုင်ကြားမှုတွေကိုအရေးယူဆောင်ရွက်နေတဲ့အကြောင်းဒါပေမဲ့လည်းတိုင်ကြားသူတွေရဲ့အခွင့်အရေးကိုကာကွယ်တဲ့အနေနဲ့တိုင်ကြားစာတွေနဲ့ပတ်သက်ပြီးထုတ်ဖော်ပြောဆိုမှာမဟုတ်တဲ့အကြောင်းလည်းရှင်းပြပါရစေ။
ကျွန်တော်တို့တိုင်စာတစ်စောင်ရောက်တယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ကလက်ဆံရကျွန်တော်တို့တုံ့တက်တဲ့ကော်မရှင်ဖွဲ့ဝင်တွေကိုတင်ပြပြီးတော့မှကော်မရှင်ဖွဲ့ဝင်ရဲ့တုံ့တက်ချက်ကိုတခါထပ်ပြီးတော့ကော်မရှင်စည်းဝေးတင်ပြီးတော့မှကော်မရှင်စည်းဝေးရဲ့ဆုံးဖြတ်ချက်အရဒါကတော့ဥပဒေနဲ့ကျွန်တော်ဥပဒေနဲ့ပြဋ္ဌာန်းထားတဲ့ဥပဒေနဲ့အညီထောင်ရွက်ပေးလို့ရတယ်ဆိုတဲ့ကိစ္စလေးကိုကျွန်တော်ဆောင်ရွက်ချင်းဖြစ်တာပဲခင်ဗျာဆောင်ရွက်ပါတယ်လ
ားဥကျော်ဆိုပြောပြသွားတာပါအခုဟာတာတရုတ်ဆောင်အောင်ရွှေထွေးတည်ဆုံမှုနဲ့ပတ်သက်ပြီးအစိမ့်မြဥပဒေအရာနဲ့တချို့ကိုအခရီးလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကအရေးယူလိုက်တာကတော့တရားစီရင်ရေးအပေါ်လူထုရဲ့ယုံကြည်မှုပြန်ရလာနိုင်စေတဲ့အစပျိုးလှုပ်ဆောင်မှုတစ်ခုအဖြစ်ဥပဒေပညာရှင်တွေနဲ့ပြည်တွင်းနိုင်ငံရေးသုံးသပ်သူတွေကကြိုဆိုကြပါတယ်ခင်ဗျာ
ကိုကောင်းဆိုင်သတင်းပေးပို့ထားတာပါအခုဆက်ပြီးမန္တလေးတိုင်းနဲ့ပတ်သက်တဲ့သတင်းလွှာတစ်ပုဒ်ကိုတင်ပြပေးချင်ပါတယ်မန္တလေးမြို့မှာဖြစ်ပျက်နေတဲ့ကျန်းဖက်လူရဲမှုတွေကိုဆွေးနွေးဖြေရှာဖို့ကျင်းပမယ့်လူမှုတွေ့ဆုံပွဲကိုတိုင်းဒေသကြီးဆိုရစီမှာတင်ပြတာမှာအကြောင်းမပြန်တာကြောင့်ရပ်ဆိုင်းလိုက်ရပါတယ်ဒီဆွေးနွေးပွဲကျင်းပခွင့်မရတဲ့အတွက်မြို့လူမှုအတွက်ထိခိုက်ရကြောင်းနဲ့ကျင်းပခွင့်ရအောင်ဆက်ပြီးစူးစမ်းသွားမယ့်အကြောင်းပွဲစီစဉ်သူတွေကပြောပါတယ်ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်
ဟုတ်ကဲ့မန္တလေးမြို့မှာဒီရက်ပိုင်းတွေအတွင်းအကြမ်းဖက်လူရဲတာတွေဇက်တိုက်ဖြစ်ပွားခဲ့တာကြောင့်မြို့နေလူတုဟာညအချိန်အပြင်ထွက်ဖို့တွန်းဆုတ်တာတွေဖြစ်နေသလိုလူတုကပါကိုယ်လုံခြုံရေးအတွက်ကိုယ်တိုင်ပါဝင်ကင်းလှည့်တာတွေဆောင်ရွက်နေရချိန်မှာလူတုလုံခြုံရေးအတွက်ဒီလ23ရက်နေ့မနက်ပိုင်းမှာဆွေးနွေးပွဲကျင်းပဖို့ပြင်ဆင်ခဲ့ကြတာပါဆွေးနွေးပွဲကိုချမ်းရည်တာဆန်မြို့နယ်မဟာတကြတိဟဖရာရှိဓမ္မယုံတစ်ခုမှကျင်းပဖို့ပြင်ဆင်ခဲ့ပေမဲ့အစိုးရစီကအကြောင်းပြန်ကြားချက်မရတာကြောင့်ပွဲမဖြစ်မြောက်ခဲ့ကြောင်းပွဲစီစဉ်ရမှာပါဝင်သူစိတ်ရောက်ဆိုတဘောပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကဥမောင်မောင်ဦးကပြောပါတယ်
။ဟိုကအကြောင်းကြားတာအဲ့နောက်မှာဖွင့်ပြမိတ်တင်တဲ့ပုံစံမျိုးတွေဖြစ်အောင်ပါဝင်ပြန်လုပ်ပါဆိုအစအဆုံးသူတို့ကိုယ်တိုင်ပဲအစဉ်အဆက်ပေါ့ဗျာလုံဆုံးလုံးကြီးတွေလိုက်လုပ်ပေးတယ်ပေးလိုက်တဲ့ဆာမှာနောက်ပိတ်ဆုံးခရံယုံကအထိဖတ်သွားတဲ့စာကိုတွေ့ရပါတယ်။အဲ့လိုနဲ့ဆယ်လာအထိမရခဲ့ဘူးကြာအသီးဝေးလုံနဲ့မပြီးသေးလို့ဆိုတော့ဆောင်းရဲဆောင်းရဲမူးလက်တိတ်ချုပ်လာပြန်လာတယ်။မနေ့ရောက်တဲ့ထပ်ကြိုးစားကျွန်တော်စောင့်နေတယ်။သို့တော်လည်းအချိန်လေးကြာတဲ့ဒီမိတ်ကမရလိုက်ပါဗျာ။စိန်ပေါင်းခြင်းကြီးစွာနဲ့ပဲကျွန်တော်ဒီခန္ဓာကိုအဖြစ်တော်ဘူးဆိုတော့အဲ့မှာပဲကျွန်တော်ကပြင်ညာလိုက်ရတယ်ပေါ့နော်။
ဒီခန္ဓာကိုဆရာတော်တန်ဃာတော်တွေအပါအဝင်ရမီရပ်ဖတွေပညာရှင်တွေစီးပွားရေးလုပ်ငန်းရှင်တွေနဲ့လူမှုအဖွဲ့အစည်းကခေါင်းဆောင်တွေကိုပါဖိတ်ကြားထားတာဖြစ်ပြီးဘာကြောင့်ခွင့်ပြုမိတ်မပေးသလဲဆိုတာကိုပြန်ကြားတာမရှိကြောင်းလည်းပြောပါတယ်ဒီဆွေးနွေးပွဲကိုနောက်ပိုင်းမှာကျင်းပနိုင်အောင်ဆက်လက်ကြိုးစားသွားမယ်လို့လည်းဦးမောင်မောင်ဦးကအခုလိုပြောပါတယ
်မြို့ဟာအမျိုးကြီးကညပိုင်းမှာချုပ်တာတော့ကျွန်တော်တို့ခံစားမိတယ်ကြောမလုံဘူးပဲတွားကြလာကြရတာဒီဆက်ရလာကြတာနောက်ကြောမလို့မှုဆိုတာကိုကျွန်တော်တွေမှာပါဝင်တဲ့လူတွေအားလုံးကခံစားရတယ်။အဲ့တော့ဒါတွေအတွက်ကျွန်တော်တို့ကအဖြေရှာမှာအခုလိုထားမမြောက်လိုက်ဘူးဆိုတော့တကယ်တမ်းပြောရင်နင့်နာတော့ကျွန်တော်မျိုးကနင့်နာတယ်လို့တော့ကျွန်တော်တော့ဓာတ်ရည်အဖြစ်သုံးသပ်မိတယ်။ကျွန်တော်အားမရှိပါဘူးထပ်မံစူးစမ်းကြည့်ကြပါဦးမှာ
။ဒီဆွေးနွေးပွဲကိုတက်ရောက်ဖို့တွားခဲ့တဲ့စာရေးဆရာညီပူလေးကတော့သူ့အမြင်ကိုအခုလိုပြောပါတယ
်။ကျွန်တော်တော့ဖြစ်ချင်တာပေါ့ဗျာ။ဒီလိုတက်နေတဲ့ကောင်ဘိုင်းရဝင်ရသူစိတ်ကူးနဲ့လာကြတာပဲစိတ်မချမ်းမြေပေါ့ဗျာကပောက်ပြန်ရောက်တော့ပြညမိုးချုပ်ကြောက်နေရတယ်ဆိုမဟုတ်သေးတော့ကျွန်တော်27ရာစုကကြောက်နေမှာတော့ကပောက်ပြန်ရောက်လို့ခံစားတော့နေဝင်ကိုကြောက်နေတယ်ဒီမိုးရစီပေါ်ရေကုန်ပတ်တက်တော့
အစည်းအဝေးကျင်းပဖို့အကြောင်းမပြန်တာနဲ့ပတ်သက်ပြီးမန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့နဲ့ခရိုင်ရဲတပ်ဖွဲ့ကတာဝန်ရှိသူတွေကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့အစည်းအဝေးမှာရောက်ရှိနေတာကြောင့်ပြန်လည်ဖြေဆိုနိုင်တာမရှိခဲ့ပါဘူး ဒီလ23ရက်နေ့ကလုံခြုံရေးဆိုင်ရာအစည်းအဝေးမကျင်းပဖြစ်ပေမဲ့ချမ်းရည်တာဆန်မြို့နယ်စစ်မှုထမ်းဟောင်းအဖွဲ့ကတပ်မတော်ကိုထောက်ခံတဲ့ဆန္ဒထုတ်ဖော်ပွဲကိုမနော်ရမန်ကွင်းမှာကျင်းပခဲ့တယ်လို့လူကုန်ကူးမှုတိုက်ဖျက်ရေးနေ့အခမ်းအနားကိုမြို့တော်ခမ်းမမှာကျင်းပခဲ့ပါတယ်လူကုန်ကူးမှုတိုက်ဖျက်ရေးနေ့အခမ်းအနားမှာမန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကမန္တလေးမြို့မှာဖြစ်ပွားနေတဲ့ဒုစရိုက်မှုတွေနဲ့ပတ်သက်ပြီးဒါဟာလာမယ့်ဂျပြက်ရွေးကောက်ပွဲနဲ့2020ရွေးကောက်ပွဲနီးကပ်လာချိန်မှာလက်ရှိအစိုးရအပေါ်ယုံကြည်ကင်းမဲ့အောင်ဖန်တီးတာတွေဖြစ်ကြောင်းပြောဆိုခဲ့ပါတယ်။မန္တလေးတိုင်းဒေသကြီးရဲတပ်ဖွဲ့ကတော့ဇွန်လကစတင်ပြီးလုံခြုံရေးစီမံချက်တရက်ကိုချမှတ်အကောင်အထည်ဖော်ဆောင်ရွက်နေတယ်လို့ဒီရက်ပိုင်းတွေမှာလည်းလုံခြုံရေးလုပ်ငန်းတွေကိုတိုးမြင့်ဆောင်ရွက်နေပါတယ်
။ကိုမိုးစောသတင်းပေးပို့ထားတာပါ။အခုဆက်ပြီး2020ဂျာပြက်ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းလွှာကိုတင်ဆက်ပေးပါမယ်။လာမယ့်ဂျာပြက်ရွေးကောက်ပွဲဟာ2020မှာကျင်းပမယ့်ရွေးကောက်ပွဲအတွင်း NLD ပါတီကိုလူထုထောက်ခံမှုဘလောက်ထိရှိမလဲဆိုတာစမ်းသပ်မယ့်ရွေးကောက်ပွဲဖြစ်လိမ့်မယ်လို့နိုင်ငံရေးလေးလာသူတချို့ကသုံးသပ်ပါတယ်။ဂျာပြက်ရွေးကောက်ပွဲမှာနေရာအလုံးကိုအနိုင်ရလိမ့်မယ်လို့ NLD ပါတီရဲ့ထိပ်တန်းတာဝန်ရှိသူတဦးကပြောပေမဲ့ပြည်သူတွေရဲ့တုံ့ပြန်မှုကိုတော့အလေးထားစောင့်ကြည့်သွားမယ်လို့လည်းပြောဆိုပါတယ်။အကြောင်းစုံကိုကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်
။နိုဝင်ဘာလ3ရက်နေ့ကျင်းပဖို့ရှိတဲ့ဂျာပြက်ရွေးကောက်ပွဲမှာလစ်လတ်ကိုယ်စားလှယ်နေရာပေါင်း73နေရာရှိပြီးအဓိကအတိုက်ခံပြည်ခိုင်မျိုးပါတီနဲ့တိုင်းရင်းသားပါတီတချို့အပါအဝင်တတိပုဂ္ဂလတွေပါစုစုပေါင်း69ဦးဝင်ရောက်ရှင်းပြမှာဖြစ်ပါတယ်။အခုဆိုရင်နိုင်ငံရေးပါတီတွေကရေဒီယိုရုပ်မြင်သံကြားကတဆင့်မိမိတို့ရဲ့နိုင်ငံရေးရည်ရည်ချက်တွေကိုဟောပြောနေကြပြီဖြစ်ပါတယ်။ဒီဂျာပြက်ရွေးကောက်ပွဲဟာ2020မှာကျင်းပမဲ့ရွေးကောက်ပွဲအတွင်း NLD ပါတီအပေါ်လူထုကဘလောက်ထိထောက်ခံမှုရှိမလဲဆိုတာကိုစမ်းသပ်မဲ့ရွေးကောက်ပွဲမျိုးဖြစ်လိမ့်မယ်လို့နိုင်ငံရေးလေလာသုံးသက်သူဦးတန်းစိုးနိုင်ကမြင်ပါတယ
်။ ဂျာပြက်ရွေးကောက်ပွဲအသိစိတ်နဲ့ဆက်တော့ရှင်နေခြင်းမရှိနိုင်ဘူး။အဲဒီရပိုပြီးနေကြရဲ့ကြံစည်လာနေ။နောက်အဲဒီမှာထပ်ကျိုးလာတဲ့ကြံစည်လာလုံးလုံးကြောင့်အခုရှိနေတဲ့သုံးနေရာမှာသူတို့ကဒီနေရာမှာရှိနေရွေးကောက်ပွဲမှာ NLD ရှုံးမှာနော်တိုင်းဒေသကြီးဒီမှာတော့ဆုံးပြနေနေကြီးရှိတာအဲ့ဒါဒီကောင်းလို့တော့မဟုတ်ပါဘူးဉာဏ်မရှိဘူးတော့ခြုံငုံကြည့်ရတာကတော့ဒီရေတော့ပွဲမှာကတော့ NLD ပါတီနေနဲ့ပြည်ပြစ်ခံမဲ့ရေတော့ပွဲလို့ကျွန်တော်မြင်ပါတယ်အဲ့ဒီမဆောင်တဲ့ရေတော့ပွဲတွေအကျိုးစံကတ်တဲ့ပွဲဖြစ်နေတယ်လို့ကျွန်တော်တော့မြင်ပါတယ
်ဒါပေမဲ့ဂျာပြက်ရွေးကောက်ပွဲမှာနေရာအလုံးကိုအနံ့ရလိမ့်မယ်လို့မျှော်လင့်ထားကြောင်း NLD ပါတီရဲ့အတွင်းမှုအဖွဲ့ဝင်ဦးညံဝင်းကတုတ်ပြန်ပြောဆိုပါတယ်
ကျွန်တော်တို့ကညမန္တလာကျွန်တော်နိုင်မှာနောက်ပြီးတော့အဲ့ဒီရဲ့အဖြစ်ဟာတော့ကောင်းတာလည်းရှိတယ်မကောင်းတာလည်းရှိတယ်။ဒါမဲ့2020ရေကောက်ပွဲအတွက်စဉ်းစားစရာတော့ပါအချက်လည်းပြီးလိမ့်မယ်။အဲ့ဒါကိုတောင်းကြည့်ရမှာ
။ပြီးခဲ့တဲ့2015ရေကောက်ပွဲမှာတုန်းကတောင်ပြိုကမ်းပြိုအနိုင်ရခဲ့တဲ့ NLD ပါတီဟာရေကောက်ပွဲမှာအနိုင်ရခဲ့ရင်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်သွားရေးပြည်တွင်းငြိမ်းချမ်းရေးအမျိုးသားပြန်လည်တင့်မြတ်ရေးနဲ့စီးပွားရေးကောင်းမွန်အောင်လှုပ်ဆောင်သွားမယ်လို့ကတိတွေပေးခဲ့တာပါ NLD ပါတီအုပ်ချုပ်လာတာနှစ်နှစ်ခွဲကျော်လာပြီဖြစ်ပေမဲ့ရွေးကောက်ပွဲကတိတွေကိုအနည်းငယ်သာလှုပ်ဆောင်နိုင်သေးတာကြောင့်ပြည်သူတို့ရဲ့စိတ်ပြက်ဝေဖန်သံတွေထွက်ပေါ်လာတာဖြစ်တယ်လို့တကောက်နိုင်ငံရေးသူတည်တနာအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာကိုရဲမျိုးဟိန်းကပြောပါတယ
်အဓိကကတော့ဗျာကျွန်တော်တို့ခုလက်ရှိအနေအထားမှာဆိုရင်တော့ဟိုအထူးသဖြင့်ဒီစီးပွားရေးဆိုင်ရာစီမံခန့်ခွဲမှုတွေနဲ့ပတ်သက်ပြီးတော့ဝေဖန်မှုတွေကတော်တော်လေးများနေတယ်ပြီးတော့ဒီအုပ်ချုပ်ရေးပိုင်းဆိုင်ရာစီမံခန့်ခွဲမှုတွေနဲ့ပတ်သက်ပြီးတော့လည်းဝေဖန်မှုတွေများနေပြီးတော့ပြည်သူ့ကြောင်းလေးနဲ့ပတ်သက်ပြီးတော့ကလည်းရှေ့ကိုတိတ်ပြီးတော့မတော်နိုင်သေးဘူးဆိုတော့ဝေဖန်မှုတွေလည်းရှိနေတယ်ပြီးတော့အထူးသဖြင့်ကတော့တိုင်းရင်းသားဒေသတွေမှာ NLD ပေါ်မှာဒီတိုင်းရင်းသားမဲဆန္ဒရှင်ပြည်သူလူထုတွေရဲ့ထောက်ခံမှုကကျနေတယ်ဆိုပြီးတော့ဒီဝေဖန်သုံးသပ်မှုတွေကလည်းတော်တော်များများကိုရှိနေတာတွေ့ရပါတယ်ဗျအဲ့ဒီအခါကျတော့ဒီရာသီရွေးကောက်ပွဲမှာရလက်တွေကနေပြီးတော့2020မှာ NLD အနေနဲ့ဘယ်လိုဆက်ပြီးပြင်ဆင်သွားမလဲဆိုတာနဲ့ပတ်သက်ပြီးတော့သူတို့ကိုသတိပေးခေါင်းလောင်းလဲဖြစ်ကောင်းဖြစ်နိုင်မယ်ဆိုပြီးတော့ဟိုသုံးသပ်မှုတွေလည်းရှိတယ်ပေါ့ဒါလည်းအထိုင်ရောက်တော့ဟုတ်ပါတယ်သူတို့အနေနဲ့ဒီရာသီရွေးကောက်ပွဲမှာသူတို့ရဲ့လက်ရှိအနေအထားဒီသူတွေထောက်ခံမှုကိုဒီမှာဟိုကျွန်တော်တို့စမ်းသပ်လို့ရတဲ့အနေအထားမျိုးရှိနိုင်တယ်ပေါ့
2018နိုဝင်ဘာ3ရက်စနေနေ့မှာကျင်းပမယ့်ဂျာပြက်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ရမယ့်မဲဆန္ဒအနေမြေတွေကတော့ပြည်သူ့လွှတ်တော်အတွက်၄နေရာမြို့သားလွှတ်တော်အတွက်၁နေရာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေအတွက်၈နေရာစုစုပေါင်း73နေရာဖြစ်ပါတယ်ပြည်သူ့လွှတ်တော်အတွက်ချင်းပြည်နယ်ကံပတ်လက်ရှမ်းပြည်နယ်လဲချရန်ကုန်တိုင်းတာမွေမြို့နယ်နဲ့မန္တလေးတိုင်းမြင်းညံမြို့တို့ဖြစ်ပြီးအမျိုးသားလွှတ်တော်အတွက်ကချင်ပြည်နယ်မြစ်ကြီးနားနဲ့ပြည်နယ်နဲ့တိုင်းဒေသကြီးလွှတ်တော်တွေအတွက် မတူပီတမူးအုတ်တွင်းတဘေးချင်းရသေးတောင်မင်းဘူးစိတ်ကန်းနဲ့မန္တလေးတိုင်းဒေသကြီးမှာရှမ်းတိုင်းရင်းသားရေးရာမဲဆန္ဒနယ်အတွက်ရှင်ပြိုင်ကြရမှာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပါရှင်။လာမယ့်အကြဖြက်ရွေးကောက်ပွဲမှာ NLD ပါတီကိုလူထုထောက်ခံမှုဘယ်လောက်ထိရှိမလဲဆိုတာစမ်းသပ်မဲ့ရွေးကောက်ပွဲဖြစ်လိမ့်မယ်လို့နိုင်ငံရေးလေးလာသူတချို့ရဲ့သုံးသပ်ချက်ကိုတင်ပြပေးသွားတာပါ။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသိခံပါရှင်။VOA ကအခုထုတ်လွှင့်ပေးနေတဲ့ဒီစီစဉ်ကို VOA Internet ဆံမျက်နှာဖြစ်တဲ့ burmese.voanews.com မှာရော VOA ရဲ့ Facebook ဆံမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေတာမို့နားဆင်နိုင်ပါတယ်။အခုတော့စနေညတိုက်ရိုက်လေလံစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ
်။သောရရှင်များရှင်မြန်မာနိုင်ငံမှာလက်နက်ကန်ပြပခတွေကအစရခိုင်ပြည်နယ်အကျပ်တဲအစုံပြဿနာပေါင်းစုံမှာနောက်ခွေကသွေးထိုးပေးနေတဲ့အင်အားစုတွေရှိနေတဲ့ဆိုတဲ့အမြင်တွေနဲ့အတူပြည်လဲသိမြင်ရင်းနဲ့ယုံကြည်မှုတိဆောက်ရေးကိုထိခိုက်မှာစိုးရိမ်တန်တွေလည်းထွက်ပေါ်နေပါတယ်။ NLD ပါတီဦးဆောင်တဲ့ရတားဆွေရလက်ထက်မှာအမျိုးသားပြည်လဲသိမြင်ရင်းယုံကြည်မှုတိဆောက်ရေးဘလောက်ထိခီးပောက်ခဲ့ပါပြီလဲ။ဘယ်လိုအခက်ဆန်းစိန်ခေါ်မှုတွေရှိနေပါလဲ။ဖြစ်လို့ဖြစ်စဉ်အင်အားစုတွေဆိုတာဘယ်သူတွေလဲဆိုတာကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ်1-2-3-2-3-5-5-5လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
VOA ရဲ့ဒါရိုက်လိုင်းစီစဉ်ကိုအပတ်စဉ်အင်ကာနဲ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။စနေညဒါရိုက်လိုင်းစီစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ဖိတ်ခေါ်အပ်ပါတယ်။အခုတော့ထိုင်းနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ထိုင်းနိုင်ငံမြန်မာနယ်စပ်ပင်လယ်ပြင်တွေမှာတရားမဝင်ငါးခိုးဖမ်းတဲ့လှေတွေတရားမဝင်ဝင်ရောက်လာတဲ့အိမ်နီးချင်းနိုင်ငံတွေကလှေတွေသွင်းမိုးတွေကိုထိုင်းအာဏာပိုင်တွေကစက်တင်ဘာလ23ရက်နေ့ကစတင်ဖျက်ဆီးလိုက်ပါတယ်။ဖန်စီမိထားတဲ့လေသင်းမောအစီး800လောက်ကိုဖျက်ဆီးပြမှဖြစ်တယ်လို့ဆိုပါရယ်မအေးမာကသတင်းပေးပို့ထားပါတယ
်စက်တင်ဘာလ23ရက်နေ့ကထိုင်းမြန်မာနယ်စပ်ရနောက်ပင်နယ်အတွင်းကထိုင်းပင်လယ်ပြင်မှာဖမ်းမိထားတဲ့အိန္ဒိယချင်းနိုင်ငံတွေကငါးခိုးဖမ်းတဲ့ဆက်လေ6စီးကိုထိုင်းအနာပိုင်တွေကစတင်ဖျက်ဆီးခဲ့တာပါထိုင်းရေကြောင်းကူးတန်းသွားလာရေးဌာနစီးပွားရေးရာအကြံပေးနိုင်ဝိထရကိုယ်တိုင်တက်ရောက်ပြီးလေတွေကိုဘာကြောင့်ဖျက်ဆီးရတယ်လဲဆိုတာကိုအခုလိုပြောသွားပါတယ်
ตุ๊กก็พูดไปซะเลยครับแล้วก็ที่อยู่นอกระบบครับวันนี้สมาชิกระนองเนี่ยระนองมีซากเลยครับใช่มั้ยครับครับวันนี้จะเป็นคนปลายซากเลย
ตุ๊กပြောသွားတာကတော့ထိုင်းနိုင်ငံပင်လယ်ပြင်အတွင်းမှာအိန္ဒိယချင်းနိုင်ငံတွေကတရားမဝင်ငါးခိုးဖမ်းတဲ့နေတွေနဲ့တရားမဝင်လှေလုတ်သားလူကုန်ကူးမှုတွေပပျောက်ရေးအတွက်ဖြစ်ပါတယ်အလားတူစမုတ်စာခွန်ပြည်နယ်အတွင်းမှာလည်းဆက်လေတွေကိုဖျက်ဆီးခဲ့ပါတယ်ဆိုပြီးပြောသွားပါတယ်ထိုင်းနိုင်ငံအတွင်းမှာတချို့ငါးလုပ်ငန်းရှင်တွေဟာလေတစည်းကိုသာမှတ်ပုံတင်ထားပြီးနံပါတ်2နံပါတ်2လေတွေနဲ့ပွားပြီးတော့ငါးဖမ်းကြတာတွေကိုထိုင်းအစိုးရကပြီးခဲ့တဲ့နှစ်ကစပြီးစတင်ဖမ်းဆီးလာခဲ့တာပါလူကုန်ကူးခံရတဲ့သူတွေကိုကယ်ဆယ်တဲ့အခါကျမှလိုင်စင်လုတ်ထားတဲ့လေနဲ့တပုံစံနဲ့တူနေတဲ့နံပါတ်2လေတွေကိုတွေ့ရှိခဲ့ရတယ်ဆိုပြီးထိုင်းလူကုန်ကူးမှုတပ်ဖြတ်ရေးလှုပ်ဆောင်နေသူတွေကဆိုပါတယ်ဒီအတွက်တရားမဝင်တဲ့ဆက်လေတွေကိုအာဏာပိုင်တွေကဖမ်းဆီးခဲ့တယ်လို့မြန်မာအပါအဝင်အိန္ဒိယချင်းနိုင်ငံတွေကငါးခိုးဖမ်းတဲ့လေတွေကိုပါဖမ်းဆီးခဲ့တာပါငါးဖမ်းလေတွေကိုမစီစစ်နိုင်တဲ့အတွက်ငါးဖမ်းလေတွေပေါ်မှာလူခွေရေးချိုးဖောက်မှုတွေဝိရစေဝါနဲ့ရာဇဝတ်မှုတွေပါဖြစ်လာခဲ့ပြီးထိုင်းနိုင်ငံဟာငါးဖမ်းလုပ်ငန်းနဲ့ပတ်သက်လို့နာမည်ပြတ်တွေဖြစ်လာပါတယ်ဒီအခြေအနေတွေကိုကြော်လွှားနိုင်ဖို့အတွက်ငါးဖမ်းလေတွေအတွက်စီးမြင်စည်းကမ်းတွေစနစ်တကျကင်တွယ်လာခဲ့တယ်လို့မြန်မာနိုင်ငံကိုတွားရောက်ပြီးရေလုတ်သားလိုအပ်ချက်တွေကိုလည်းအကူအညီတောင်းခဲ့ပါတယ်အခုဆိုရင်နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့ရေလုတ်သားတွေကိုခေါ်ယူတော့မှာဖြစ်လို့ရနောင်းကော့တောင်းဘက်မှာစင်တာတွေပြင်ထိုင်းနိုင်ငံရဲ့ခရိုင်22ခုမှာလည်းရေလုတ်သားတွေကိုလက်ခံမဲ့စင်တာတွေဖွင့်လှစ်တော့မှာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOE ရဲ့တောက်ချန်နေညပဲအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ58 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယနာရီဝက်အတွင်းမှာတော့အမျိုးသမီးကန္တာသုတဆုံနေအမေရိကန်တခွင်အစီအစဉ်တွေနဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍတင်ဆက်တဲ့အခါမှာမြန်မာနိုင်ငံရေကြီးမှုကာကွယ်ရေးအတွက်တဘာဝပတ်ဝန်းကျင်ထိန်းသိမ်းမှုဘာတွေလှုပ်ဆောင်တင်ပါတယ
်ကျွန်တော်တို့မြန်မာပြည်မှာလည်း6နေမြစ်တွေကထိန်းသိမ်းနေပို့တာအရင်ကဆိုးနေအဲ့တော့
ထိန်းသိမ်းမှုအင်ဂျင်နီယာဦးသိမ်းမော်ပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်အခုရင်ဆုံးတော့ဒေါ်လာလာတန်းစီစဉ်တင်ဆက်တဲ့အမျိုးသမီးရေးကဏ္ဍမှာရခိုင်ကြံပေးကော်မရှင်ကဒေါ်စောခင်တင်းနဲ့ဆက်သွယ်မေးမြန်းခန်းကိုနားဆင်ရပါမယ်ရှင်
'Cause it only serves to make me more determined to achieve my final goal.
To him, indifference was the world's worst poison. Even after finishing his term as Secretary General, he never stopped battling on the front lines of diplomacy. He helped to ease post-election tensions in Kenya.Gave his all to find a political solution to the brutal war in Syria and set out a path for ensuring justice and rights for the Rohingya people of Myanmar.
Matiara re ko nyin ne upikha pyu da ha lu re twet a so song sait pit de lo Mr. Kofi Annan ga khan yu ka de tu phit par de. Kulathamaka twin mu chou ya du ga ni a na yu ka bi me le. Tu ga tantaman shi myan na sa ma tai pwe re ko sat tai win ka de tu ba.တန်ဇေးနီးယား၊ကင်ညာနိုင်ငံတွေမှာရွေးကောက်ပွဲအကြိုကာလတွေကိုကြက်မှတ်ပေးဖို့ရက်ဆက်လာတဲ့ဆီးရီးယားစစ်အတွက်နိုင်ငံရေးအဖြေရှာဖို့အသုံခွန်ဆိုင်ပြီးလုပ်ခဲ့ပါတယ်။မြန်မာနိုင်ငံမှာလည်းရိုဟင်ဂျာတွေအတွက်အခွင့်အရေးနဲ့တရားမျှတမှုတွေရရှိစေဖို့သူကအကောင်းဆုံးကြိုးပမ်းပေးခဲ့ပါတယ်
။အဲ့ဒါကတော့ဩဂုတ်လ16ရက်နေ့ကအသက်82နှစ်အရွယ်မှာကွယ်လွန်ခဲ့တဲ့ကုလသမဂ္ဂတွင်းမှုချုပ်ဟောင်းနေဖြစ်နိုဘယ်ညဏ်ရေးဆုရှင်နေဖြစ်တဲ့မစ္စတာကိုဖီအနန်အတွက်သူ့ရဲ့မွေးရမြေဂါနာနိုင်ငံအခရာနိုင်ငံတကာညီလာခံခမမှာစက်တင်ဘာ23ရက်နေ့ကကျင်းပခဲ့တဲ့ဇာပနအခမ်းအနားမှာလက်ရှိကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကအမှတ်တရဂါရဝပြုပြောကြားခဲ့တာပါမစ္စတာဂူတရက်စ်ပြောကြားခဲ့သလိုမစ္စတာကိုဖီအာနန်ဟာရခိုင်ပြည်နယ်မှာရိုဟင်ဂျာပြဿနာနဲ့ပတ်သက်လို့ဖြေရှင်းဖို့ကြိုးပမ်းခဲ့ရမှာရခိုင်ပြည်နယ်အကြံပေးကော်မရှင်ဖွဲ့ကိုဦးဆောင်ခဲ့သူလည်းဖြစ်ပါတယ်သူရဲ့အကြံပေးအဖွဲ့တွေမှာမစ္စတာကိုဖီအနန်ပြင်းနိုင်ငံတကာအကြံပေး2ဦးနဲ့မြန်မာနိုင်ငံကအကြံပေး6ဦးလို့ပါဝင်ပါတယ်။ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တွေနဲ့တဦးကတော့ရခိုင်အမျိုးသမီးဒေါ်စောခင်တင်မဖြစ်ပါတယ်။သူကရခိုင်စာပေနဲ့ရခိုင်ရင်ကျေးမှုအသင်းရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ပြင်ရခိုင်ကယ်ဆယ်ရေးကော်မတီရဲ့ဥက္ကဋ္ဌလည်းဖြစ်ပါတယ်။ဒါအပြင်ရခိုင်အမျိုးသမီးဖွဲ့မှာဒုဥက္ကဋ္ဌဖြစ်ပြီးရခိုင်ဒေသမများဖွံ့ဖြိုးရေးကော်မတီမှလည်းဒုတိယဥက္ကဋ္ဌအဖြစ်ထမ်းဆောင်နေသူဖြစ်ပါတယ်။သူကိုအကြံပေးကော်မရှင်အဖွဲ့ဝင်တဦးရဲ့အတွေ့အကြုံကိုမေးကြည့်ခဲ့ပါတယ်
။သူနဲ့လှုပ်ဆောင်တဲ့အခါမှာရခိုင်ပြည်နယ်တဲ့တကယ်အကျိုးရှိမဲ့အကြောင်းအရာတွေလုပ်ခဲ့တာတော့အများကြီးပါပဲ။ဒါပေမဲ့တခုရှိတာပေါ့နော်။သူ့အနေနဲ့ပေါ့နော်။ဒီတကဘာလုံးကိုလွှမ်းရှုံနိုင်လောက်အောင်ပြည့်တဲ့အတွေ့အခေါ်မျိုးအဲ့ဒီအလုပ်ကံမျိုးနဲ့ကျမတို့ဒီသွေးလိုရတဲ့ခါကျမှကျမတို့လက်မမီနိုင်အောင်သူ့ရဲ့စေတနာတွေသူ့ရဲ့လှုပ်ဆောင်ချက်တွေကသူ့အနေအနာကပ်ပြီးတော့မနေဘူးမလုပ်ဘူးဆိုလို့ရှိရင်စဉ်းစားစရာလက်ခံစားနိုင်စရာလေတော်တော်လေးနေမယ်လို့ဖြစ်ပါတယ်တကယ်ပုံကကသွေးပြီးတော့လုပ်တဲ့ခါကျတော့မှသူ့ရဲ့ဒီစေတနာတွေဟာဒီကဘာတဲ့အညာပေါ့နော်သူတိထားတဲ့အတွေ့အကြုံတွေပေါ်မှာသူ့လောက်ကင်ပုံတွေဟာတော်တော်လေးကိုအစ ုံးစားရှိတတော်လေးကိုပြောင်ရောက်တယ်အဲ့လိုမျိုးလေအများကြီးဒီမှာတွေ့ရတယ်ဒီထက်ကတစ်ခုလေးပေါ့နော်ကျွန်မဟိုပြောမယ်ဆိုရှင်မောင်နှောကိုဆင်းပြီးတော့ဒီပြဿနာဖြစ်တဲ့ရော်တွေမိရှိုးထားတဲ့ဘာညာဆိုတဲ့ခါကျမတို့ကဒီတကယ်ဆင်းပြီးတော့တကယ်ပြည်သူလူထုတွေတော့တွေးတာပေါ့နော်အဲ့ဒီတွေးတဲ့ခါမှာအဲ့ဒီနေရာမှာယောဂန်လူတွေနဲ့ရောဒီအာနာပိုင်အခွင့်အရေးတွေရောနော်ရောဒီလိုတွေးတဲ့ခါကျတော့ဒါကဘာကြီးကအပြင်ဘက်ကပြောနေတာကတမျိုးပေါ့နော်တကယ်မြည်ပြင်းအထက်မှာဖြစ်နေရတာကတမျိုးပေါ့အမှန်တမ်းကော်ချတာပေါ့နော်ဒီလိုအဖြစ်ပြက်တဲ့မှာတွေးနေတဲ့ခါကျမှဒီဒေသမှာရှိတဲ့တော့ဒေသခံတွေရောဒီခိုင်တွေရောဒီတုံးပြန်မှုအပေါ်မှာသူစိတ်ဆော်ပြီးတော့ဒီတစ်ခုခုကိုတုံးပြန်မှုမှားသွားလို့ရှိရင်ကိုယ်အနေနဲ့ကျိုးရုပ်သွားမယ်အကြောင်းအရာလေးတွေကဘလို့ဖြစ်သွားမယ်ဆိုတာကိုသူကဒီဒေတာခံနေကိုသူပြောပြတဲ့အခါမှာဒါကျွန်မတော်တော်လေးစိတ်ဝင်စားတယ်ဒါပေမဲ့အဲ့ဒီသူပြောတာကိုကျွန်တော်တို့ဒေတာခံနေရောဒီလုံလုံရဲ့ဖွဲ့တွေရောဒီပုံမှာနားမလည်ဘူးဒီအကြောက်ဖက်မှုကိုအကြောက်ဖက်မှုလိုပဲကွာတံမြန်လိုက်လို့ရှိရင်ကဘာကြီးမှာဘလို့နေရာတွေမှာဘလို့ဖြစ်သွားပြီးတော့ပုတ်ဖက်ကိုဒီတံပြန်မှုကဘလို့တက်ရောက်သွားလဲဆိုရင်ခါတွေကိုပြန်စဉ်းစားတက်အောင်သူပြောရတယ်ရှိပါတယ
်။ဟုတ်ကဲ့။
ဒါကကျမတက်တော်တော်လေးကိုသင်္ကန်းစာယူစရာသိစရာတွေဖြစ်ဖြစ်တဲ့အကြောင်းကိုဒီလိုအတွေ့ခေါ်မျိုးတွေကိုပြောနိုင်လေပေါ့နော်။ကိုယ့်ရဲ့ရဟန်းပြည်သူပြည်သားပေါ်မှာတကယ်ကိုစေတနာရှိလို့သူပြောခဲ့တဲ့စကား။ဒါပေမဲ့ဒီဟာကိုယ့်ရဲ့ခိုင်နေကဒါကိုဒီတော့ခဏနားလေပေါ့အရင်ထက်ကြီးတယ
်ဒီလုပ်ငန်းသဘောရအပြင်ပေါ့နော်ဒီပုဂ္ဂိုလ်ရေးရသူ့ကိုဘယ်လိုသုံးသပ်မိပါလဲရှင
်သူကတော့ဖွင့်ဖွင့်နင်းနင်းပါပဲဟိုကောင်းဆောင်ပြောလေးပြီးသားတယ်ဖွင့်ဖွင့်နင်းနင်းရှိတယ်အကုန်လုံးကိုဟိုရင်းရင်းနှီးနှီးဆက်ဆက်နေတယ်လောက်ပေါက်ကန်ခွဲတယောက်နေနဲ့အမေတန်းသူကကျမကသူ့ကိုလေးစားတယ်လို့သူကလေကျမတို့တွေအကုန်လုံးကိုသူကလေးလေးစားမှုပြုပါတယ်အဲ့ကံမျိုးတွေပေါ့နော်ဒါခေါင်းဆောင်ပုံရဲ့အရင်ချင်းကိုကျမတို့တွေ့ခဲ့ပါတယ်သူနဲ့အလုပ်လုပ်တဲ့အခါမှာသူ့မိကိုကြောက်နေရပြီးတော့ကျမတို့ပြောချင်တာပြောလို့မရဘူးဘာမှကျမတို့တင်ငင်းနေဆိုအဲ့ဒီခါမျိုးခံစားချက်ကျမတို့ကမရှိဘူးရှိစရာအောင်သူကအဲ့လိုမျိုးပြောတော့လေသူမျိုးပါ
ခုလိုပါနော်မစ္စကူဖီအနာဦးဆောင်နေရခိုင်အကြံပေးကော်မရှင်ဖွဲ့ကနေပြမအစီခံစားကိုပြီးခဲ့တဲ့နှစ်ဩဂုတ်လကပဲထုတ်ပြန်ခဲ့ပြီးဖြစ်တယ်မစ္စကူဖီအနာနဲ့အခုဘဝတစ်ပါးကိုပြောင်းသွားခဲ့ပြီမေးသူလုတ်ပြီးနိုင်တာကိုတော့သူအတတ်နိုင်ဆုံးလုတ်ပြီးခဲ့တယ်။တစ်ဖက်မှာဟိုချစ်မမေးချင်တာကတော့ရခိုင်ပြည်ထနာအဖြေရှာရမှာအချံပြီးအဖွဲ့မှာပါဝင်တဲ့ရခိုင်အမျိုးသမီးတူဦးနေနဲ့ကိုလုတ်ပြီးနိုင်ရတဲ့မလုတ်ပြီးနိုင်ခဲ့တဲ့အခြေအနေရှိခဲ့ပါသလား။အမျှဆုံးဖြစ်တဲ့ခံစားချက်မျိုးနဲ့ရောကို့မှာပေါ့နော်ကြိုင်ခဲ့ပါသလားဆိုတာဟိုသိချင်ပါတယ်။အ
စကတော့ကျွန်တော်တို့ဒီအဘောနော်ကြားပြအစီအစဉ်ခံစားဆိုတာကျွန်တော်တို့ထုတ်ဖြစ်ဖို့တော့အစီအစဉ်မရှိပါဘူးဒါပေမဲ့အချိန်ကြီးကတော်တော်လေးကိုပြင်မှကြားတယ်နှစ်ဖက်ဆွေးနွေးရတာတွေမှာတစ်ဖက်နဲ့တစ်ဖက်ပြီးကျင်စရာလေးတွေပြောစရာရတယ်အများကြီးကျန်နေသေးတယ်အထူးသဖြင့်ရခိုင်ဘက်ကပြောစရာလေးတွေတော်တော်များများကျန်နေတယ်ဒီပြောစရာတွေကိုကျွန်တော်တို့မရဘူးများပြီးတက်ကြောက်မို့ကျွန်တော်တို့ကဒီကြားပြအစီအစဉ်ခံစားမျိုးလို့ကိုထွက်လာလို့ရှိရင်ဒါရခိုင်လေးပိုစင်းသွားပြီးတော့ရတော့မယ
်
ဒါတွေပေါ်မှာထပ်ပြီးတော့ကျွန်တော်တို့ချက်လေးတွေပိုပြည့်စုံအောင်ကျမတို့ဘက်ကရမယ်ဖြစ်နေပေါ့နော
်။
ဒါကြောင့်မို့လို့ဒီဟာတွေကိုလေကျမတို့တစ်ခါလုတ်ခေးပြီးတော့နောက်ဒီ final report ကိုကျမတို့ရေးခဲ့တာပါ။ဆိုတော့ဒါ report တစ်ခုကိုရေးမယ်ဆိုလို့ရှိရင်ကျမတို့ဘက်ကဒေတာခံတန်ရင်းသားတွေရေးပြင်ပြချက်အပေါ်မှာပဲကျမတို့ကဒါကိုဆွေးနွေးပြီးတော့ဆုံးဖြတ်လို့ရတာ။ဒေတာခံတွေကမပြောခဲ့ဘူးဆိုလို့ရှိရင်ကျမတို့ကလုတ်လို့မရဘူး။
ဟုတ်ကဲ့
ဒါရခိုင်ကြောင်းနေတယ်ကျမရခိုင်ကြောင်းကိုပို့ပြီးတော့ပြောနိုင်တယ်ပို့ပြီးတော့လုံနိုင်တယ
်ဒ
ါပေမဲ့ကျမပြောတာဟာဒီညမှာမရဘူ
း
ဒီသားခံရခိုင်နဲ့ပြောရတာမှဒါဟာဒီ commission နေနဲ့အကျုံးဝင်တာပေါ့နော
်
ဒါပေမဲ့ဒီသားခံနေကတစ်ခုခုပြောခဲ့မယ်ဆိုလို့ရှိရင်ဒီအပေါ်မှာကျမကတော့အထောက်ထားနေတယ်ဒါဟုတ်တယ်ဒါဖြစ်နိုင်တယ်ဒါမဟုတ်ဘူးကျမက eyewitness နဲ့သူတို့ရှိတယ်ဒါကကျမပြောလို့ရတယ်ဟုတ်ကဲ့ဒါမှဘာမှရခိုင်ဘက်ကမပြောဘူးဆိုရင်ဒီပေါ်မှာကျွန်မပြောလို့မရဘူ
း
ဒီဟာတွေအခက်အခဲတွေကျွန်မတော့အများကြီးကြုံရတယ်ဟုတ်ကဲ
့
ဆိုတော့ရခိုင်ဘက်ကမှန်နေတဲ့ဟာတွေအများကြီးရှိတယ်ဒါတွေကိုပြောစီခြင်းနဲ့ဒါတွေကိုဖြစ်လာစီခြင်းဒါတွေကိုရစီခြင်းအောင်ကျွန်မတို့အများကြီးစူးစမ်းကြည့်ပါတယ်ဒါပေမဲ့ကျွန်တော်တို့မှာတော့ဟိုမရခဲ့ဘူးပေါ့နော်အများကြီးဆိုတော့အခါကျတော့ကျွန်မတို့ရေ report ထဲမှာကျွန်တော်တို့ထည့်စရာတွေမှန်မှန်ကန်ကန်တွေရှိရတာနဲ့မထည့်ခဲ့နိုင်တာဟာကျွန်တော်တို့အနေနဲ့ဒါတွေကိုမရခဲ့လို့ဆိုတာကိုကျမကတော့ဟိုကိုတကယ်ပါဝင်ခဲ့တဲ့လူကြောင့်ね
ဒါ
တွေကို ပဲလက်ခံပေးလိုက်ရတာပေါ့နော်။အဲ့တော့အဲ့တော့မထည့်ခဲ့မပြောခဲ့တဲ့အကြောင်းကိုကဘာကြီးကကျမတို့ပြောချင်တာလို့မသိတော့ဘူး။ဒီဟာကျမတို့တည်းအများကြီးဆုံးချုံဝင်ဖြစ်သွားတယ်ပေါ့နော်
။အခုမစ္စတာကူဖီအနန်ကဘဝတဘာကိုပြောင်းခဲ့ပြီးသူ့အနေနဲ့လည်းအချမ်းပေးကော်မရှင်အစီရင်ခံစာကိုပြီးခဲ့တဲ့နှစ်ဩဂုတ်လကမြန်မာစုရကိုတင်သွင်းခဲ့ပြီးတဲ့နောက်မြန်မာနိုင်ငံကိုနှုတ်ဆက်ပြီးတော့မပြောင်းခင်မှာပေါ့နော်။ဒေါ်စောခင်တင်အပါဝင်တခြားမြန်မာအကြံပေးအဖွဲ့ဝင်တွေကိုအမှတ်တရပေါ့နော်။ဗာများမှားကြသွားပါသေးသလားဆိုတာကိုလေနောက်ဆုံးအနေနဲ့မေးချင်ပါတယ
်။ဟုတ်ကဲ့။ဟိုကျမတို့ကတော့ဒီအလုပ်တွေကိုလုပ်ပြီးတော့ပေါ့နော်။ဒါပေမဲ့ဟိုကျမတို့အနေနဲ့ပေါ့တက်နိုင်လို့ရှိရင်ရှစ်ဆက်ပြီးတော့လိုအပ်လို့ရှိရင်ပေါ့နော်။ဒီကိုယ်ရည်တန်ကြီးကိုလူမျိုးတဲ့ကိုလိုအပ်တဲ့ခါဒါလို့ရှိရင်ဘာတွေဆက်လုပ်ပေးရမလဲ။ဒါတွေတော့ကျမတို့ကလုပ်တော့ပေးရမယ်ဆိုပြီးတော့ပြောတော့ပါတယ်။
Cause it only serves to make me more determined to achieve my
goal. Dollar Dance season တင်ဆက်တဲ့အမျိုးသမီးရေးခန္ဓာကိုနားဆင်ကြရတာပါ။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ VOA ကိုတေးသချင်းတောင်းခြင်းနဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်ပါတယ်ရှင်။အခုတော့တုဒ္ဒဆုံနဲ့ American တခွင်အစီအစဉ်ကိုအလှည့်ပေးကြအောင်ပါ။ဒီတစ်ပတ်အစီအစဉ်မှာမြန်မာနိုင်ငံသားတွေလည်းပါဝင်ခွင့်ရလိမ့်ရှိတဲ့ပညာတော်သင်စုအကြောင်းကိုကိုအောင်ကတင်ပြထားပါတယ
်။1946ခုနှစ်ဩဂုတ်လ1ရက်နေ့မှာအမေရိကန်သမ္မတဟယ်ရီထရူမင်ကဖူဘရိုက်ဥပဒေကိုလက်မှတ်ရေးထိုးတည်ပြုခဲ့ပါတယ်Arkansas ပြည်နယ်ထက်လွတ်တော်မှ J. William Fulbright ကဒီဥပဒေကိုအစိုးပြုတင်သွင်းခဲ့တာပါ။ American ပြည်ထောင်စုနဲ့တခြားနိုင်ငံတွေကြားပိုးပြီးတော့နားလည်မှုရှိလာအောင်နှစ်ဖက်နိုင်ငံကဆရာတွေ၊ပေါမော့ခတွေ၊အသက်ပညာရှင်၊အသိပညာရှင်၊ကျောင်းသားတွေအပြန်အလှန်တွားရောက်လေ့လာပြီးတော့နိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်ပြီးတိုးတက်မှုတွေရှိလာအောင်ဒီအစီအစဉ်ကိုအကောင့်တွေဖော်ဟာခြင်းဖြစ်တယ်လို့သူကဆိုပါတယ်။ဒုတိယကမ္ဘာစစ်လက်ကျန်ပစ္စည်းတွေကိုရောင်းချပြီးတော့ရရှိလာတဲ့ငွေတွေနဲ့ဒီပညာတော်သင်စုအစီအစဉ်ကိုစတင်အကောင့်ထည့်ဖော်ခဲ့တာပါ။နှစ်စဉ် Fulbright အစီအစဉ်ကနေအရေးအချင်းမီကျောင်းသားပေါင်း1300လောက်ကိုပညာတော်သင်စုကြီးထောက်ပံ့ပြီးတော့ဘွဲ့ရရှိအောင်နဲ့သူတေသနလုပ်ငန်းတွေအတွက်လည်းကူညီပါရတယ်။အခုခါမှာ Fulbright အစီအစဉ်နဲ့နိုင်ငံပေါင်း184နိုင်ငံကအနုပညာရှင်တွေအပါအဝင်ပညာရှင်ပေါင်း2000နီးပါးကို American ပြည်ထောင်စုစီခေါ်ယူခဲ့ပြီး American နိုင်ငံသား3000ကျော်ကလည်းနိုင်ငံရခြားကိုတက်ရောက်ခဲ့ပါရတယ်။မြန်မာနိုင်ငံကနေ Fulbright ပညာတော်သင်စုရခဲ့သူမတ်ကြည်ပြချစ်စောကတော့သူ့အနေနဲ့ပညာတော်သင်စုလျှောက်ခဲ့ရတဲ့အတွေ့အကြုံကိုအခုလိုစပြောပြပါရစေ
။ကျွန်မပထမဆုံးလျှောက်တာကဒီ Political Science ကိုလျှောက်တာပါ။ဒါကျင်လာလေဒီ Political Physics ကိုသွားရှင်နေဆိုတော့ Political Science ကိုလျှောက်တယ်။ဒါပေမဲ့ကျွန်မရဲ့အလုပ်က Politics နဲ့လုံးဝမဆိုင်တဲ့အလုပ်ဖြစ်နေပေါ့နော်။မှ Volunteer အလုပ်တွေလောက်သေးရှိတဲ့အခါကျတော့အဲ့ဒီပထမတစ်ခေါက်မှာစူးချက်ထိခံရရင်မပါဘူးပေါ့နော်။ဒီထပ်ပြန်ပြီးတော့ကိုယ့်ဘာသာကိုယ်လည်းပြန်သုံးတယ်ပြန်ပြီးတော့ပြင်ဆင်ရတဲ့အခါတော့နောက်တစ်နှစ်တစ်ခေါက်ဆက်ပြန်လျှောက်ပါလေ။အဲ့ဒီအခါကျမှကျွန်မဘာလုပ်ချင်လဲဆိုတာကိုလည်းကျွန်မအဲ့ခါကျတော့ဒီလေးချာချာလေးဆက်ချက်ကိုရေးရပေါ့နော်။ရေးပြီးတော့တေချာလျှောက်တဲ့အခါမှာတော့ဒုတိယတစ်ခေါက်ကျတော့ကျွန်မရသွားပါလေ။ကျွန်မသွားတက်တာကဒီpublic administration ပေါ့နော် master of public administration ကိုတက်တက်ဖြစ်ပါလေ။ PPO ချုပ်ရေးဘာသာရပ်ပါမြန်မာလိုကတော့ဒီအုပ်ချုပ်ရေးတယ်ပေါ့နော်ဟုတ
် Fulbright ဒီပညာတော်သင်စုအစီအစဉ်ကဟိုဘလို့ဘာသာရက်တွေကိုသင်ကြားဖို့အတွက်သူတို့ကအဓိကအကူအညီပေးလေရှိပါလဲ
ကောကောတော့ကျွန်တော်တို့ဒီတိုင်းပြည်ခွင့်ပြုရေးအတွက်ပေါ့နော်တိုင်းပြည်ခွင့်ပြုရေးအတွက်ဆိုပြီးတော့အများဆုံးပေးတာရှိတယ်ဒါပေမဲ့အခုနှစ်ပိုင်းမှာတော့တကယ်ကိုပေါ့နော်လိုအပ်တဲ့ဘာသာရက်တွေဥပမာအနည်းပညာပိုင်းနဲ့တွားလို့လေးရှိပါလေအဲနောက်တစ်ခုကအင်္ဂလိပ်စာပိုင်းနဲ့တွားတာနောက်တစ်ခုကဒီ cyclone တွေနဲ့တွားတာ forest တွေနဲ့တွားတာတိတော့တွေနဲ့တွားတာအဲ့လိုမျိုးလေးရှိတယ်။အဲကျမတို့ဖြစ်ပြီးတော့ကတော့ဒီ public policy တို့ political science တို့ public administration တို့ပေါ့နော်ဒီလိုအုပ်ချုပ်ရေးဒီလိုမဝါဒရေးရနောက်တစ်ခါဒီလိုကျမ်းမာရေးအဲ့ဒီ take အဘာဘာရက်ဒီကိုပေးတာများတယ
်။ဆိုတော့ဟိုအခုလိုမျိုးပေါ့လေဒီ scholarship ပေးတယ်ဆိုတော့အဓိကကဒီမဟာဘွဲ့အတွက်ပေါ့နော် master ဘွဲ့အတွက်ပဲပေးတာလား
။အဲ master အတွက်ပဲပေးပါတယ်။အဲဒီမှာတို့ဒီတခြား program ပေါ့နော်ဒီ undergrad တို့ဘာလို့ဆိုရင်တခြား program လေးတွေရှိပါတယ်ဒီ American တန်ရုံးဒီ scholarship website ဒီ state department ရဲ့ website မှာလည်းကြည့်လို့ရပါတယ် Fulbright ကတော့မြန်မာပြည်အတွက်က master ပဲပေးပါတယ်
ဟုတ်ကဲ့ဆိုတော့ဒီပေါ့လေ master ဘွဲ့အတွက်အခုလို့ပေးတယ်ဆိုတော့ तू ကဟိုဘယ်နှစ်နှစ်စာလောက်အတွက်ပေးပါလဲ
master ကပုံမှန်ကတစ်နှစ်ပုံမှန်နှစ်နှစ် program လေးပါအများဆုံးကတော့နှစ်နှစ်ပေါ့နော်နှစ်နှစ်သွားတက်ရတယ်
ကျွန်တော်ကတော့တနည်းပြောပြန်ဆိုတော့တနည်းပြောတဲ့အဲကျွန်တော်လူတွေပေါ့နော်တချို့လူတွေကတော့နှစ်နှစ်တက်တက်ကြတယ်နောက်တစ်ခုကကြတော့ဒီ pre-academic programs ဆိုရင်နှစ်နှစ်တက်တက်ကြတယ်နောက်တစ်ခုကကြတော့ဒီ ဒီအိုရီယန်တေးရှင်းပေးရတော့အဲ့ဒါဒီကိုပြင်ဆင်ပေးတဲ့ပရိုဂရမ်အဲ့ဒါကကြတော့၃လကနေ၆လအတွင်းပေါ့နော်ဒီအကယ်ဒမီကြီးရမှာပါတဲ့နေတော့ဆိုစောပြီးတက်ရတာအဲ့ဒါမျိုးကိုလေသူတို့ခွင့်ပြပါတယ်အဲဒီမှာကကြတော့ပြီအကယ်ဒမီကတက်တက်ပေးပါတယ်တက်တက်ပေးပါတော့အဲ့ဒီအကယ်ဒမီတက်ပေးပရိုဂရမ်နဲ့နောက်တစ်ခါကျွန်မရဲ့စာတင်နှစ်ကကြတော့တစ်နှစ်ဆိုတော့တစ်နှစ်ခွဲတစ်နှစ်လော US market, New York State, yes, Syracuse New, Syracuse New got Maxwell School of Citizenship and Public Affairs down one. I think down one got the tomorrow the America market, US news rank solution, need to go to the rank or solution, and the public administration market, and take so much, she did down the down. I think down one, the Nadin Kun Yaki, the NGO Loka, the Yata Loop, Pesi Loka, and Lara City, the town Molo, the people actually by Maria Gozu, the Nari.
အကြောင်းအရာတွေကလည်းဒီအထွေအရေးပိုင်းပဲ့ဒီအထွေအရေးပိုင်းနောက်တစ်ခါကျတော့ဒီအန်ဂျီအိုအပိုင်းတွေပေါ့နော်အလားတူလည်းတင်ကြရတယ်နောက်တစ်ခါကျတော့ဒီနိုင်ငံတကာပေါ့နော်နိုင်ငံတကာ international development လို့အဲ့လို development fee development study
နောက်မှာရောပညာတော်သင်စုအစီအစဉ်မှာပါဝင်ခဲ့ပြီးတဲ့နောက်မှာရောသူကဒီကိုယ့်ရဲ့နိုင်ငံကိုပြန်ပြီးတော့အကျိုးပြုဖို့ကိစ္စတွေဘာတွေနဲ့ပတ်သက်ပြီးတော့သူတို့ကဘယ်လိုစီမင်းစည်းကမ်းတွေချထားပါလဲကျွန်တော်ကဒီ
ကိုတိုင်းကိုနှစ်နှစ်ပြန်လာရမယ်ဆိုပြီးတော့ပြောထားတာရှိပါတယ်။စင်နာကတော့တချာပါမှာတော့ကန်ပတ်ထားတာမရှိဘူး။ဒါပေမဲ့ဒီကိုရာကြီးကနှစ်နှစ်ပြန်လာရမယ်ဆိုတဲ့ဟာမျိုးတော့ရှိပါတယ်။ဒီအစီအစဉ်မှာပါဝင်ခွင့်ရတဲ့အတွက်ပေါ့လေကို့အတွက်ကဘလောက်အထိကို့နိုင်ငံအတွက်ကအကျိုးဟိုရှိခဲ့ပါလဲဘလောက်အထိကျင်းနေမှုရှိပါရဲ့လဲ။ဒီမှာအများကြီးကျင်းနေပါလေ။ဒီမှာဘဝကကိုယ်တော်မ
ပါဘူးကျွန်တော်အရင်ကမှလည်းဒီမူဝါဒရေးရဆိုတာကိုဟိုဘာမှမသိခဲ့ဘူးပေါ့နော်ကျွန်တော်ကမတက်ချင်တော့ပါဆိုရင်ပြန်လာတဲ့အခါကျတော့အခုလောလောဆယ်မှာကျွန်တော်ကမူဝါဒပြည်ထောင်စုလုပ်ငန်းတွေလုပ်ပါတယ် public policy နဲ့ပတ်သက်တဲ့လုပ်ငန်းတွေလုပ်ပါတယ်ပြည်ထောင်စုလုပ်ငန်းတွေလုပ်တာပေါ့နော်အတန်းကြီးကလည်းအတင်ကူးပြောင်းနေဖြစ်သွားတယ်ပေါ့နော်အကြောင်းလည်းအများကြီးဖြစ်သွားတယ်အဲ့ဒီအချိန်မှာကျွန်တော်တို့ဟိုဒီပညာလေးသင်လာခဲ့တယ်ဒီကိုယ့်ရဲ့ပညာနဲ့ချက်ချင်းဒီကိုယ့်တိုင်းပြည်မှာပြန်ပြီးတော့ဟောအတုံးချလို့ရတယ်ပေါ့နော်အတုံးချလို့ရတဲ့အတွက်ကြောင့်လည်းကျွန်တော်အရင်ကိုကျင်းနေမိပါတယ
်ဟုတ်ကဲ့ဆိုတော့ဟိုမက်ကြီးပြည်ဒီ full bright ပညာတော်သင်စုကိုဘယ်အချိန်နေမှာရှောက်ရတာလဲဒီအစည်းအဝေးမှာရှောက်ဖို့အတွက်ကောဘယ်လိုတွေကြိုတင်ပြင်ဆင်ထားဖို့အကြံပေးခြင်းပါလဲ
တို့အမီမနောက်ဆိုရင် announcement ထုတ်ပြီးတော့အခုဂျွန်ဂျူလိုင်အောက်တိုဘာဆိုရင်ကိုစပြီးတော့ကျွန်တော်တို့ဒီapplication တင်လာတော့ interview လောက်တာတော့အကုန်လုံးပြီးသွားပါပြီ။အတူတူ November လောက်လောက်ဆိုရင်ကိုဟိုကို final ဖြစ်ပြီဆိုတာပေါ့နော်။ကျောင်းကြီး final ဖြစ်ပြီဆိုတာလည်းသိရပါတယ်။အဲ့ဒီ၆၆ဒီမှာ October November December ဆိုရင်အဲ့ဒါဆောင်းမွက်တွေဖြည့်တဲ့အချိန်မှာ TOEFL နဲ့ GRE ကိုဖြည့်ရပါတယ်။ American Test ကတူလို့အားသာ TOEFL နဲ့ GRE ရမဖြစ်မနေလိုအပ်တယ်။အဲ့ဒါဆောင်းမလို့ TOEFL GRE ရောဖြည့်ရပါတယ်။
ရဲ့တုတ္တဆုံလင်အမေရိကန်တခွင်စီစဉ်ပြီးအခုတော့သိပ္ပံနဲ့နည်းပညာခန္ဓာကိုနားဆင်ရပါမယ်မြန်မာနိုင်ငံရေကြီးမှုကာကွယ်ရေးအတွက်တဘာဝပတ်ဝန်းကျင်ထိန်းသိမ်းဖို့ဘာတွေလှုပ်ဆောင်သင့်ပါတယ်လဲဆိုတာကိုဆွေးနွေးသုံးသပ်တင်ပြထားပါတယ်ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ထားပါတယ်ရှင်
မြန်မာနိုင်ငံရဲ့ရေကြီးမှုအန္တရာယ်ကာကွယ်နိုင်ရေးအတွက်တဘာဝဝန်းကျင်ထိန်းသိမ်းဖို့ထိန်းသိမ်းရေးအင်ဂျင်နီယာဦးသိန်းမော်တင်ပြခဲ့တဲ့အတူတွဲပြီးလှုပ်ဆောင်တဲ့အား၃ခုတည်းကဒုတိယအားဖြစ်တဲ့ room for the river လို့ခေါ်တယ်။မြေကျောင်းတွေအတွက်နေရာပေးဖို့ဘယ်လိုလုပ်တယ်လဲဆိုတာကိုဒီတစ်ပတ်မှာပြောပြပေးပါမှာ။မြေကျောင်းတွေအတွက်နေရာပေးပြီးအတူရှင်တွဲနေထိုင်ဖို့စဉ်းစားတဲ့စီမံကိန်းတစ်ခုရှိပါတယ်။အဲ့ဒါက Netherlands နိုင်ငံမှာရှိတဲ့လက်ရှိဆောင်ရွက်နေဆဲဖြစ်တဲ့ room for the river စီမံကိန်းကြီးပါ။ဒီစီမံကိန်းအကြောင်းမပြောခင်ပထမဆုံးနယ်သာလန်နိုင်ငံရဲ့အနေအထားကိုကြည့်ရအောင်ပ
ါနယ်သာလန်နိုင်ငံဆိုတော့သူတို့နိုင်ငံကပြည်နယ်ရေးတဲ့လိမ့်နေပေါ့နော်လူကြီးရလည်းများတော့သူတို့ကဘာလုပ်လဲဆိုတော့လူတွေနေဖို့အတွက်ပြေရှိနေတဲ့မြို့ဝကျွန်းပေါ်မှာကုန်းတွေတည်ပြီးမှလူတွေနေကြပေါ့နော်နောက်ပြီးတော့ကုန်းတစ်ခုနဲ့ကုန်းလည်းသူတို့ကကြွားဖို့လာဖို့အတွက်တမန်လေးတွေဆက်လိုက်တာပေါ့အဲ့လိုဆက်ရင်းဆက်ရင်းနဲ့သူတမန်ရဲ့တစ်ဖက်ကပြည်နယ်ရေးအမရဲ့အတွင်းဘက်ကရေကိုသူကဖောက်ထုတ်လိုက်တယ်ဖောက်ထုတ်လိုက်တော့ရေကြီးတဲ့အချိန်မှာဒါစိုက်ပျိုးမြေကိုရလာပါတော့နော်အဲ့လိုနဲ့သူတို့လေလာခဲ့ကြတာ1953ခုနှစ်မှာမုံတိုင်းကြောင်ပေါ့နော်ရေကြီးကြီးကြံမှုဖြစ်တယ်ဖြစ်တဲ့အချိန်မှာဘုဒ္ဓဖောက်ထားတဲ့တမန်လေးကလည်းပြည့်ပြီးပုံနဲ့ဖျနာပိဆံလေးအများကြီးပြည့်တယ်နောက်ပြီးလူတွေလည်းတုတ်ဆောက်ရတယ်ပေါ့နော်အဲ့ဒီအချိန်မှာဒီဒတ်တွေကမိပညာတပတ်တဲ့ရှင်းတန်းရောက်နေတော့ဒါမျိုးနောက်ထပ်အဖြစ်เสียဘူးဆိုပြီးတော့သူတို့နှစ်သတောင်းမှာတစ်ချိန်ဖြစ်နိုင်တဲ့ဒီမုံတိုင်းတောင်ခါရအောင်ဆိုပြီးတော့ပင်လေထဲမှာတကယ်ကိုကွန်ကရစ်တွေနဲ့ခိုင်ခိုင်မာမာကားတွေပါပွားလို့ရတယ်ဒါကြီးကိုတုတ်လိုက်တယ်သူကနှစ်သက်သက်လုံးလောက်ဒီလူကြီးချမ်းမှုတွေထပ်ပြီးမဖြစ်တော့ဘူးလို့တွတ်ခဲ့တာပေါ့
ဒါပေမဲ့နောက်တစ်ချီရေကြီးရေရှမ်းမှုကိုနှစ်ပေါင်း40ကျော်မှာတကြိမ်ထပ်ပြီးကျုံရပါတယ
်ဟောကိုက93နဲ့1995မှာရေကြီးရေရှမ်းမှုတွေတကဖြစ်လာတယ်ပေါ့ဒါကတော့ပင်လေထဲကဖြစ်လာတာမဟုတ်ဘူးကောင်းဘွားမြစ်တွေရေရှမ်းပြီးတော့အေးဝင်လာတာပေါ့နော်မြစ်တွေမှာလည်းတော့ခုနကပြောတဲ့တမန်ကြီးတွေတာတွေတုတ်ထားတာရှိတယ်ဒါပေမဲ့ဒီတာတွေကိုကြော်ပြီးရေဝင်လာတဲ့အချိန်မှာ1995ခုနှစ်မှာလူပေါင်း3000ခွဲလောက်ဆိုရင်နွားနဲ့ဒိဆန်တပန်းကျော်ကိုဝေးလို့ရအောင်သူတို့ရွှေ့ပြရဒီကြားထဲမှာပဲနွားနဲ့ဒိဆန်တွေ3000ကျော်ကတည်သွားတာပေါ့အဲ့တော့သူတို့ပြတ်ထားတာမြစ်ပေါင်း1000ပါမှတစ်ခါဖြစ်ရမယ်ဘုံကြုံပြီးလို့ထင်တာပေါ့နော်တကယ်တမ်းကျတော့သူတို့ထင်သလိုဖြစ်မလာဘူးရေတကယ်ဝင်လာတော့သူတို့ထင်တာပြောဆိုတော့ဝါဒိဋ္ဌကကြီးခံကြရတယ်ပေါ့
အဲ့ဒီအချိန်မှာသူတို့ရဲ့လောက်ရကိုသူတို့ပြန်ပြီးသုံးသပ်ကြတာပါအစိုးရနဲ့ပြည်သူအပြင်နိုင်ငံရေးသမားတွေနဲ့ပညာရှင်တွေပါမကြံအကုန်ပါဝင်ပြီးဆွေးနွေးခဲ့ကြတာပါသူတို့ရဲ့တွေ့ရှိချက်ကဘာပါလဲ
ဒက်ရှီမျိုးဟာတဘာကိုဆက်ကျင်ပြီးတော့ဒီချော်ရေးလုံတာမှာသူတို့ကတဘာလုံးမှာအကျော်ကြားဆုံးတော်ဆုံးမျိုးဖြစ်နေတဲ့ဒီတဘာဝနဲ့လိုင်းရောညီတွေဖြစ်အောင်နေဖို့အတွက်သူမစင်းစားခင်နောက်တစ်ချက်ကတဘာပါဝင်ကြည့်တရှိလာမှုနဲ့ရာသီဥတုကြောင်းလိုက်မှုကြောင့်ဘိုးရာချောင်းကြီးကများလာတယ်နောက်ပိုင်းပို့ဆိုးလာရင်သူတို့တွေခံနိုင်မှုရှိပါတော့တာရီကိုသူတို့ချက်မြောက်မယ်ဆိုရင်လည်းတာရီကမြင့်လာလေစက္ကန့်နဲ့နေလာလေတကယ်လို့သာရေချိုးလို့ရှိရင်ဒီရဲ့ပုံပြီးဆိုးတဲ့ဒိဋ္ဌကတွေချုံရမယ်ဆိုပြီးတော့သူတို့ဘာလုပ်မလဲစဉ်းစားတဲ့အချိန်မှာဒီရစ်တွေနဲ့ရှင်းပြပြီးအတူလေးကိုကဘာဝတရားနဲ့ဆိုင်ရောညီတွေဒီဖို့ပဲရှိတော်ရယ်ဆိုပြီးတော့ဒီမြစ်တွေအတွက်နေရာပုံပြီးဆုံးဖြတ်လိုက်တယ်ပေါ့အဲ့တော့မြစ်တွေကို24ရဲ့ဒီကျောင်းတွေကိုချဲ့တယ်ပုံပြီးတော့တမန်တွေကိုခုံးဘက်ကိုစုပ်ပေးတယ်မိုးရေလာလို့ရှိရင်မိုးရေခိမ့်စရာမိုးရေလျှောင်စရာနေရာကြီးတွေကိုပန်ပြီးပေးတယ်ပေါ့အဲ့တော့သူကရေအတွက်နေရာတွေကိုစုပ်လိုက်တယ်ဒီစပိုင်းကိုသူတို့ခေါ်ရတဲ့နာမည်ကတော့ Room for the River မြစ်အတွက်နေရာပေးပါပေါ့နော်
မြန်မာနိုင်ငံအတွက်လည်းဒီလိုမြစ်ကိုနေရာပေးဖို့အတွက်တိတ်ကိုလိုအပ်နေတာပ
ါကျွန်တော်တို့မြန်မာပြည်မှာလည်းချောင်းတွေမြစ်တွေကခဲတုံးတွေပို့တာအရန်ကိုစိုးနေအဲ့တော့ဘိုးပါရေရှမ်းတဲ့နေမှာကြီးမရှိဘူးဒီချောင်းထဲမှာကြွားဖို့လာဖို့တော့ဆင်မပြေတော့ဘူးနော်အဲ့တော့ကျွန်တော်ကမြစ်ချောင်းကိုပေါ်ပါရမယ်မြစ်ချောင်းကိုပေါ်မယ်ဆိုရင်အဓိကလိုအပ်မယ်နီလာခဲတုံးတွေတူးတာပေါ့တောင်တူးကျလို့ခေါ်တဲ့ဒရဂျာရင်းနဲ့တူးအောင်လို့ပေါ့အခုကမ္ဘာပါနဲ့တွဲပြီးလုပ်နေတဲ့ AIA မြေကြောင်းလက်ဆောင်ဖွံ့ဖြိုးမှုစီမံရေးမှာတော့ဒီ AIA မြေကြီးတခုတော့မလုပ်နိုင်ဘူး။မန္တလေးနဲ့ညောင်ကြားမှာပဲအကန့်အသတ်နဲ့လုပ်ကြတာ။အဲ့တော့ရစ်ဆောင်ကနေပြီးတော့ပင်လယ်ဖြီး AIA မြေရဲ့ဖြတ်ပိုင်းပုံဆွဲမယ်ဆိုပြီးအတက်အကျရင်းနဲ့တော့ကိုဖြိုးဖြိုးဝမြင်ရတာ။ဒီမြေကြောင်းကရေစည်းကိုဖြိုးဖြိုးဝပြောင်းကျွန်တော်ကကြည့်ပေးရမယ်။ရေအတွက်ချီးစရာနေရာအလုံးလောက်ပြောင်းလဲလုပ်ရမယ်။အဲ့လိုသာမြေကြောင်းကိုမဖော်လို့ကိုမရဘူး။ဒီရီရောချင်းရောစစ်တောင်းရောတန်လင်ရောအကုန်လုံးကဆိုးနေတာပေါ့နော်။မြေကြောင်းထင်းထင်းလေးဆိုတာဟိုနယ်သာလန်လိုကြည့်လိုက်မြေကြောင်းနဲ့ပတ်သက်တဲ့အလုပ်တွေအနေနဲ့ရှိနေကြတယ်။ကျွန်တော်တို့ AI မှာမြေကြောင်းထင်းထင်းလေးကဘယ်နေရာမှမတွေ့ရသလောက်ပဲ။မလို့လို့ရှိရင်နောက်ဖြေလေးကပူပူဆိုးလာမှာပဲရှိတယ်။အဲ့တော့ဒါကိုတတ်နိုင်မြတ်မြတ်ဆန်းဆန်းလုပ်ဖို့လိုနေပြီ
။တောင်တူးဆက်နဲ့တူးဖော်ရာဟာကုန်ချက်စိတ်တိတ်ကိုကြီးမားတာမို့ဇရိတ်တက်တာနိုင်တဲ့နေကိုစဉ်းစားဖို့လည်းအကြံပေးပါတယ်။
ဒီတောင်တူးချက်တွေကဒီဇယ်ကြီးနဲ့မောင်းတယ်တကယ်လို့ကဒီဇယ်ကြီးကိုတောင်းရမယ်ဆိုရင်နည်းတဲ့အကုန်ရစေတယ်မဟုတ်ဘူးဒီလိုမျိုးကြောင်းရမှာဆိုရင်ကျွန်တော်တို့ကတကယ်ဆိုလာပါဝါထုတ်နိုင်တဲ့ပေါ်ကြီးတွေဆောက်ပြီးအဲ့ပုံမှာတင်ပြီးမှဒီတောင်တူးချက်ကိုလှမ်းပြီးတော့စွာရင်ပေးမယ်ဆိုရင်တစ်နေ့လုံးအလုံးလုံးလုပ်ရတာမိုးထဲမှာတော့ရေရလည်းတက်နေတော့အလုပ်ကတော့ဒါတော့ရှိမှာပေါ့ဗျာနော်မေးမှာဆိုရင်လေရောင်ကလည်းအပြေဝရမယ်ဒီတော့လေတိမ်တော့ကြတော့ဒီတောင်လေးတွေအလိုလိုပေါ့အစီအစဉ်တော့ဒါစိတ်ကူးရင်တော့မဟုတ်ဘူးတကယ်လည်းဖြစ်နိုင်တယ်ဘာလို့ဆိုတော့ပြည့်စစ်အားနဲ့မောင်းတဲ့တောင်လေးတွေကလည်းပေါ်လို့ဆိုတာပြအများများကျေပြန်ပြန်သာတတ်မယ်ဆိုရင်ဘလုံးတဲ့စွိုင်းကိုဖုတ်ပေးဖို့ပဲဖြစ်နိုင်တယ်စဉ်းစားကြဖို့တိမ်ပြီပေါ့နော
်မြေချောင်းတွေနေရာပေးရမှာအင်းအိုင်တာတမန်တွေရဲ့အနေထားကလည်းအလွန်အရေးပါပါတယ်
အဲ့ဒီအင်္ဂလိပ်ကတော့တောင်လေးကိုအကတနဲ့ပတ်ခဲ့တယ်။အင်္ဂလိပ်ရှိတယ်။ဥပမာတောင်တော်ပိုင်းအင်္ဂလိပ်အင်္ဂလိပ်ရှိတယ်။အဲ ARV တိုင်းမှာလည်းဒီအင်္ဂလိပ်အများကြီးရှိတယ်။ဒီအင်္ဂလိပ်ကမိုးရင်းမှာမိုးများလာရင်ရေဝေးခိုးစရာနေရာလေးပေါ့နော်။နောက်ပြီးတော့ဒါငါးရီပွားဖို့လည်းအဆင်ပြေတယ်။ဒီရေပြန်ကျသွားချိန်မှာမြစ်ထဲနဲ့အင်းထဲမှာငါးရီလွတ်လပ်လပ်ပွားဖို့လာဖို့ပွားများဖို့လည်းအခွင့်အရေးရှိတယ်ပေါ့နော်။အခုချိန်မှာအဲ့လိုမဟုတ်တော့ဘူး။ဒါတွေမျိုးမျိုးပတ်တယ်။စပန်းဆိုင်ရာကိုဒါတွေတက်ပြီးမှတော့ငါးဆန်ကြီးဖြစ်တယ်။အဲ့တော့အင်းနေတဲ့ကကနလိုရေမဝင်တော့ဘူး။အဲ့တော့ဘာဖြစ်လဲဆိုတော့ AI နဲ့ကရေကပိတ်ထားရတဲ့အတွက်ဒီကတ်တာဆိုင်လမ်းကြောင်းထဲမှာပဲဘလုံးဘလောက်ကြီးရတယ်။အဲ့တော့ဘိုးမှာဖြန့်ပြီးတော့သူကကြီးရတဲ့ရေကြီးကြီးရှန်နေဖြစ်တယ်။နောက်တစ်ခါ AI တိုင်းမှာလည်းစပန်းဆိုင်ဆီကလုံးကြီးတွေကရေမဝင်တော့မရတော့ဘူး။အဲ့တော့ဒီတာတမန်တွေနဲ့ပတ်သက်ပြီးတော့လည်းရေအတွက်နေရာပေးပါအခြေအနေအောက်ပါတကယ်လိုရည်လားတကယ်အကျိုးရှိရလားအကျိုးမလိုတဲ့တမန်တွေလည်းဖြစ်မယ်နောက်ကိုဆုတ်ပြီးမယ်ဒါမြစ်အတွက်နေရာပူရအောင်ကျွန်တော်ကလုပ်ပေးရမယ
်ဦးသိမ်းမော်ရဲ့ပြောကြားချင်တယ်ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါဦး
တော်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ခဲ့ရတာပါဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင
်လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ဒီရွေကအခုည9နာရီကနေ10နာရီထိထုတ်လွှင့်တဲ့စီစဉ်တွေကိုည10နာရီကနေ17နာရီထိပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။လိုင်းဒိုမီတာ2432နဲ့39တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်တွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါအောင်ရှင်။
အမေရိကန်ပြည်သူရှေ့ဘက်ချက်မြောက်ကယ်ရိုလိုင်းနားပြည်နယ်ကန်ယူရန်ကိုဖလော်ရင်စာရီကိမွန်နဲ့ဒီနေ့ဆော်ဘိုင်စတင်ဝင်ရောက်လာကအသက်အန္တရာယ်ဆိုးရရောက်တဲ့အထိရေတက်လာနေသလိုလေပြင်းနဲ့မိုးတိတ်တမှုတွေကြောင့်အဆောက်အဦတွေထိခိုက်ပျက်စီးမှုတွေလည်းကြုံနေရပါတယ်။အမြင့်ဆုံးလီတန်နုတ်တနားကြီးကီလိုမီတာ150နဲ့ဝဲလင်တန်မြို့ရှေ့ဘက်10ကီလိုမီတာလောက်အကွာရက်စ်ဝေးမြို့နီးကုန်းနမန်းကိုဝင်ရောက်လာတာဖြစ်တဲ့အကြောင်းလဲအမျိုးသားဟာရီကိမွန်နိုင်ဌာနကပြောဆိုထားပါတယ်။ဖလော်ရင်စာရီကိန်းကိုပြင်းအားဆင့်တရှိတဲ့မုန်တိုင်းဖြစ်အဆင့်လျှော့ချလိုက်ပြီမလဲထိခိုက်ပျက်စီးနေတဲ့အထိအန္တရာယ်ရှိနေစေဖြစ်တဲ့အကြောင်းလဲမိုးလေဝသကျွမ်းကျင်သူတွေသတိပေးနေကြတာပါဖလော်ရင်စာရီကိန်းစတင်ဝင်ရောက်လာချိန်မှာပဲမြောက်ကိုရိုလိုင်းနားမှာလက်စင်မီဖြတ်ထားမှုကြုံရသူ၅သိန်းလောက်တည်ရှိနေပါပြီအင်အားဖြင့်တိုင်ဖွန်မုန်တိုင်းမန်ဂေါ်ဟာလာမယ့်စနေနေ့မနက်ပိုင်းမှာဖိလစ်ပိုင်နိုင်ငံကိုဝင်ရောက်မယ်လို့ခန့်မှန်းထားတဲ့အတွက်ဒေသခံတွေကြိုတင်ပြင်ဆင်နေပါတယ်ဖိလစ်ပိုင်မြောက်ပိုင်းကအထူးကကျွန်းကြီးဖြစ်တဲ့တန်းနဲ့ချီအိနေရှိရလူဆောင်ကျွန်းပေါ်ကစီဝိုင်းလုပ်ငန်းတွေလူနေအိနေမှာနောက်ဆုံးကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်ခဲ့ကြတာပါရိုက်တာသတင်းဌာနကမြန်မာသတင်းတောက်နှစ်ယောက်ကိုထောင်နဲ့ဆင်ချက်ချခဲ့တဲ့ပုံနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆက်စုကြည်ကကောက်ကွယ်ပြောဆိုလိုက်တဲ့အတွက်အမေရိကန်ကဝေဖန်လိုက်ပါတယ်ရိုက်တာသတင်းတောက်တွေကိုနိုင်ငံတော်လေးဝချေအုပ်တွေချိုးဖောက်မှုအရာတရားရုံးကအပြစ်ပေးခဲ့တာသာဖြစ်တဲ့ကြောင်းဗီယက်နမ်မှာကျင်းပတဲ့ကမ္ဘာစီးပွားရေးဆိုင်ရာနှိမ့်နောက်ပွဲမှာဒေါ်အောင်ဆက်စုကြည်မှတ်ချက်ပေးပြောဆိုခဲ့တာလက်ခံနိုင်စရာမရှိတဲ့ကြောင်းအမေရိကန်နိုင်ငံယာယီဝန်ကြီးဌာနပြောင်းဝဲသူဟေဇာနော်ရကမနေ့ကကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တာပါ
တင်ချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Skip 6ဖြစ်ပါတယ်ဒီကနေ့အတော့ကြာညပိုင်းအစီအစဉ်တွေကို line to meter 25 32 51နဲ့ line light meter 190တို့ကနေထုတ်လွှင့်ပေးခဲ့တာပါ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.
Welcome.